Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရ2024ခုနှစ်ဇွန်လ23ရက်နေ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24.50 MHz လိုင်းလမီတာ190ထုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ဂါဇာအပြစ်ရရေးသဘောတူညီချက်ထဲဟာမတ်စ်ဘက်ကအလုံးမဖြစ်နိုင်တဲ့ပြောင်းလဲမှုတချို့လုပ်ထားတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။ရုရှားပေါ်ကျေပြန့်တဲ့ရည်ယူမှုတွေပါတဲ့ဒဏ်ခတ်ပိတ်ဆို့မှုတရအမေရိကန်ပြည်တော်စုဘက်ကချမှတ်ပါတယ်ရုရှားရည်တပ် Frigate စစ်သင်္ဘောတစ်စင်းနဲ့ Nuclear ဆွမ်းအင်သုံးဂျင်ဂုတ်သင်္ဘောတစ်စင်းကျူးဘားနိုင်ငံ Havana စစ်ကမ်းကိုဆက်ရောက်လာပါတယ
်ထိုင်းနိုင်ငံမှာပြစ်ဒဏ်ချပြီးတဲ့မြန်မာနိုင်ငံသားတရားချောကော့တောင်းဟုပြန်ပြီးတော့ရောက်ရှိလာပါတယ်မြန်မာစစ်ဘေးကူညီရေးရုံးကတာဝန်ခံတဦးကို6ဒီလောက်ကျူးလွန်လို့ပြန်တရားစွဲဖို့ရှိနေပါတယ်ဘလဝမှာအေးအေးရဲ့လှုပ်ရှားမှုတွေရပ်ဖို့ချင်းလန့်ကောင်ဆယ်ကတောင်းဆိုပါတယ်ဒီလိုသတင်းဆောင်မတွေနဲ့အတူ editor နဲ့ဆင်းရဲကန်ချန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်အခုတော့ကိုငိမ့်ချန်အေးကသတင်းတွေပြောပြပေးပါမယ်ရှင
်ဂါဇာကမ်းရောင်မှာအပြစ်ရရေးသဘောတူညီချက်အတွက်ဟာမတ်စ်ဘက်ကအပြောင်းလဲအများပြားနဲ့ပြန်လည်အစိုးပြုထားပြီးအဲ့ဒီထဲကတချို့ဟာအလုပ်ဖြစ်နိုင်ပေမဲ့တချို့ကတော့အဆင်မပြေနိုင်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဗိုလ်တော်ဦးနေမှာပြောပါတယ်အစ္စရေးကမူလအစိုးပြုထားချက်ကိုအဲ့ဒီအတိုင်းအခုထိလက်ခံထားပေမဲ့ဟာမတ်စ်ဘက်ကတော့သဘောမတူခဲ့ဘူးလို့ဒိုဟာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဘလင်ကင်ကပြောပါတယ်။ဒီသဘောတူညီချက်အပြည့်သက်နိုင်မှုခါတာအီဂျစ်တို့နဲ့အတူလာမယ့်ရက်တွေမှာအရေးတကြီးဆက်လက်တောင်းအားပေးသွားမယ်လို့လည်းသူကဆိုပါတယ်။ကာတာအကြီးအကဲရှိတ်မိုဟာမက်အဗ်ဒူရာမန်အယ်သန်နီကတော့ခါတာနဲ့အမေရိကန်နဲ့မိတ်ဆွေနိုင်ငံတွေဟာနှစ်ဖက်ကွာဟားချက်တွေကိုညှိနှိုင်းပေးပြီးစပွဲကိုအမြန်ဆုံးအဆုံးသတ်နိုင်ရည်ဒီလန်းရှာဖို့ဂရိပြုထားကြောင်းသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ပါလက်စတိုင်းနိုင်ငံနဲ့အစ္စရေးနိုင်ငံဆိုပြီးဘေကျင်းရှင်လျက်ရက်တီခွင့်ပြုမဲ့အမြဲတမ်းနဲ့ရေရှည်တည်တတ်တဲ့အဖြေတစ်ခုလိုအပ်ကြောင်းသူကအလေးပေးထောက်ပြပါတယ်။ဟာမတ်စ်အရာရှိတဦးရဲ့အခုသတင်းပတ်အစောပိုင်းတုန်းကထုတ်ပြန်ချက်ထဲမှာတော့ဟာမတ်စ်ဘက်ရဲ့တုံ့ပြန်မှုထဲမှာဇီယွန်ဝါဒီတွေရဲ့ရန်စမှုအဆုံးသတ်ရေးအစ္စရေးတပ်တွေဆုတ်ခွာပေးရင်းနဲ့ဂါဇာကိုပြန်လည်တည်ဆောက်ရေးလုပ်ငန်းစဉ်တွေနဲ့အကျဉ်းသားလက်လက်ရေးသဘောတူညီချက်ကိုတည်တည်ချာချာအကောင့်ထဲပေါ်နိုင်ရည်ပါဝင်တယ်လို့ပြောထားပါတယ်ခင်ဗျာရုရှားပေါ်ကျေပြန့်တဲ့အရေးယူမှုတွေပါဝင်တဲ့တန်ခတ်ပိတ်ဆို့မှုအသစ်တရက်ကိုအမေရိကန်ကဗိုလ်တော်ဦးနေမှာချမှတ်လိုက်ပါတယ်ယူကရိန်းကိုဆက်စပ်နိုင်မှုရုရှားကိုထုတ်ကုန်တဲ့ဝန်ဆောင်မှုတွေထောက်ပံ့ပေးနေတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်300ကျော်ပြစ်မှတ်ထားအရေးယူခဲ့တာပါအမေရိကန်ဘဏ္ဍာရေးဌာနရဲ့ထုတ်ပြန်ချက်အရအရေးယူခံရတဲ့စီးရင်ထဲမှာတရုတ်အခြေစိုက်ကုမ္ပဏီဒါဇင်နဲ့ချီပါဝင်တယ်လို့ရုရှား၊တူရကီနဲ့အာရဗ်စောဝါများပြည်ထောင်စုနိုင်ငံတွေအပါအဝင်တခြားနိုင်ငံတွေလည်းပါဝင်ပါတယ်။အခုအရေးယူလိုက်တာကတတိယနိုင်ငံတစ်ခုကိုအသုံးချပြီးနိုင်ငံတကာကနေအရေးကြီးထောက်ပံ့ရေးပစ္စည်းတွေရရှိနိုင်နေတဲ့လမ်းကြောင်းတွေကိုထိခိုက်သွားမယ်လို့အမေရိကန်ဗန်နာယေးဝန်ကြီး Janet Yellen ကပြောပါတယ်။ဒီချိန်ထဲမှာပဲယူကရိန်းတောင်ပိုင်းကသူ့ရဲ့မွေးရမြေ Kryvyi Rih မှာဗိုလ်တော်နှစ်ကရုရှားရဲ့လေကြောင်းတက်ခတ်မှုကြောင့်အနည်းဆုံးလူ10ဦးနဲ့သေဆုံးပြီး22ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကကြေညာပါတယ်။တခါရုရှားနိုင်ငံဘဲလ်ဂရော့ဒေသတာဝန်ရှိသူတွေရဲ့ထုတ်ပြန်ချက်တွေမှာတော့ယူကရိန်းရဲ့တက်ခတ်မှုကြောင့်အဲ့ဒီမှာလူအနည်းဆုံး2ဦးသေဆုံးပြီးတခြား3ဦးဒဏ်ရာရကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ BBC ဆိုင်ရာရာဇဝတ်တရားရုံး ICC ကတရားစွဲရှင်းနေတွေဟာရုရှားရဲ့ယူကရိန်းချစ်ချော်စစ်တွင်သမ္မတဗလာဒီမီယာပူတင်ကိုဖောင်းရမ်းထုတ်ထားတာနဲ့ဂါဇာစစ်ပွဲနဲ့ပတ်သက်ပြီးအစ္စရေးကောင်းဆောင်တွေကိုမြန်မြန်ဆန်ဆန်အရေးယူဖို့အတွက်ဖိအားပေးတောင်းဆိုချက်တွေကိုရင်ဆိုင်နေရပါတယ်။လီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂသမ္မတကြီးတာဟာအယ်ဆော်နီကအစ္စရေးကောင်းဆောင်တွေကိုဖမ်းမရန်ထုတ်ဖို့ ICC ကိုတောင်းဆိုဖိအားပေးနေတာပါ။လူမျိုးတုံးသက်ပြတ်မှုဆေးရဆွေးမှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုအစ္စရေးတပ်ဖွဲ့တွေကကျူးလွန်နေကြောင်းအယ်ဆော်နီကစွပ်စွဲထားပါတယ်။ ICC ရဲ့တရားစွဲရှင်းနေချုပ်ခရင်ခန်းရဲ့အင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြချက်ထဲမှာတော့ဂါဇာပါလက်စတိုင်းနယ်မြေနဲ့ယူကရိန်းနိုင်ငံကဖြစ်နိုင်ခြေရှိတဲ့စစ်ရာဇဝတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးရမှာသူတို့အနေနဲ့ချင်းချောက်မှုတွေကြောင့်တုံ့လုံသွားမှာမဟုတ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ American Congress တော်မှာ Republican အမတ်နှစ်ဦးက American နဲ့မာမိတ် Israel နိုင်ငံပေါ်အရေးယူဖို့လှုပ်ဆောင်နေတဲ့ ICC အရာရှိတွေပေါ်ပိတ်ဆို့အရေးယူနိုင်ရေးဥပဒေကြမ်းတရက်ကိုတင်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 12.33 MHz 5ဒိုမီတာ40 kHz 8.13 MHz 5ဒိုမီတာ51 kHz 5805နဲ့5လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကျော်သားပရိနေမနဲ့ VOA ရဲ့မနေ့ကင်းသတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ။ရုရှားရေတပ်ရဲ့ Free Gate စစ်သမောတစ်စီးနဲ့ Nuclear ဆွမ်းအင်3ရင်ကုန်သမောတစ်စီးတို့ဟာကျူဘားနိုင်ငံ Havana စစ်ကမ်းကိုဗလုံးနစ်ကဆက်ရောက်ကြောင်းရုရှားကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ Havana ဟာ American စစ်ကမ်းခြေဆက်ရာ Florida ပြည်နယ် Key West ကနေဆိုရင်မိုင်100လောက်ပဲဝေးတာပါ။ရုရှားသမော400 Atlantic သမောတရားထဲမှာဒုံးကျည်လက်နက်တွေရဲ့တိကျမှန်ကန်စွာပစ်ခတ်နိုင်မှုကိုလေ့ကျင့်ပြီးနောက်မှာကျူဘားကိုဝင်လာတာပါ။ရုရှားရဲ့လက်ချက်မှုတွေထဲမှာရန်သူပြစ်မှတ်တွေကိုမိုင်380ကျော်အကွာဝေးကနေအတိတ်တကျချိန်ကိုက်ဒုံးကျည်ပြစ်ခတ်တာတွေပါဝင်ပါတယ်။အဲဒီသမောတွေမှာအတန်ထက်မြန်တဲ့ဒုံးကျည်တွေ cruise ဒုံးမြန်တွေနဲ့သမောဖြတ်ဒုံးကျည်တွေတည်ဆောင်လာကြောင်းရုရှားကာဝေးကပြောပါတယ်။အဲဒီသမောတွေမှာ nuclear လက်နက်တော့တပ်ဆင်မထားဘူးလို့ဆိုပါတယ်။ American ကတော့ဒီလိုရက်ကိုချိတ်ချောက်မှုဖြစ်မတတ်မှတ်ပေမဲ့ဒီသမောတွေရဲ့လမ်းကြောင်းကိုအနီးကပ်စောင့်ကြည့်နေတယ်ဆိုပါတယ်။ဒါဟာ Ukraine စစ်ပွဲနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေနဲ့တင်းမာမှုတွေမြင့်တက်နေချိန်မှာရုရှားကသူ့ရဲ့အင်အားကိုပြတ်တတာလို့လေလာသူတွေကယူဆထားကြပါတယ်။ရုရှားဟာ1962ခုနှစ်တုန်းကဆိုဗီယက်ယူနီယံခေတ်ကျူဘားကိုပဲ့တင်းဒုံးကျည်တွေပို့ပေးခဲ့လို့ကျူဘားဒုံးကျည်အကြက်တဲပေါ်ပေါက်ခဲ့ဘူးပါတယ်ခင်ဗျာ။ရင်းညာဒုက္ခသည်ဆိုင်ရာအကြက်တဲကိုဖြစ်ရှင်းရမှာဘင်္ဂလားဒေ့ရှ်ရဲ့ခိုင်မာတဲ့မိဖက်ဖြစ်အမေရိကန်ပြည်ထောင်စုကဆက်ရှိနေမယ်လို့တာဝန်ရှိသူတွေကဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်။မြန်မာနိုင်ငံကပဋိပက္ခတွေနည်းနည်းချင်းချင်းဖြစ်ရှင်းနိုင်ပြီးအကြမ်းဖက်မှုတွေကြောင့်နေရွစွန့်ခွာသွားတဲ့ရ ेंजर တွေဘေးကင်းရေးနေရပြန်နေတဲ့အတွက်ဒေသတွင်းနိုင်ငံတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တူဆက်လက်ထောက်ခံသွားမယ်လို့လည်းဘင်္ဂလားဒေ့ရှ်ကအမေရိကန်တန်ရုံးမှာတာဝန်ထမ်းဆောင်နေတဲ့ဒုက္ခသည်ဆိုင်ရာဒေသညှိနှိုင်းရေးမှူးမက်ကင်ဇီရိုးကပြောပါတယ်။ဒါကမျိုးတော့ကအမေရိကန်စင်တာမှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာသူကအဲ့လိုပြောတာပါ။ရ ेंजर တွေနေရပြန်နေတဲ့နေ့ရောက်တဲ့အထိဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်မှုမှာခိုင်မာတဲ့လက်တွဲပေါ်ဖြစ်အမေရိကန်အနေနဲ့ဆက်ရှိပေးမယ်လို့ဆိုပါတယ်။အမေရိကန်ဟာမြန်မာနိုင်ငံဘင်္ဂလားဒေ့ရှ်ရဲ့ဒေသတွေမှာရ ेंजर ဒုက္ခသည်ချက်တဲ့ကြောင့်ထိခိုက်ခံစားနေရသူအလုံးကိုအကူအညီပေးနေတဲ့အကြီးမားဆုံးအလူရှင်နိုင်ငံဖြစ်ပါတယ်။2019 August နောက်ပိုင်းရ ेंजर ရေးအမေရိကန်အကူအညီစုစုပေါင်းကအမေရိကန်ဒေါ်လာ 2.4 ဘီလီယံနီးပါးရှိနေပြီဖြစ်ပါတယ်ခင်ဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံကငြိမ်းချမ်းရေးနိုဘယ်ဆုရှင်မိုဟာမက်ယူနက်စ်နဲ့တခြားလူ13ကိုသူ့ရဲ့အကျိုးမြတ်မဲ့ Grameen Delicon ဆက်သွယ်ရေးကုမ္ပဏီနဲ့ပတ်သက်ပြီးဒေါ်လာ2000ကျော်လွဲသုံးစားလုပ်မှုနဲ့ဗိုလ်တုံးတွေကတရားစွဲလိုက်ပါတယ်။ဒီမှုယုံကြည်တွေကိုလာမယ့်ဇွန်လ15ရက်မှာစတင်မှာဖြစ်ပြီးတော့ပြစ်မှုထင်ရှားခဲ့ရင်သူဟာထောင်နဲ့တသက်တကျွန်းထိကြက်ခံရနိုင်ပါတယ်။အချင်းပြတ်ချစားမှုတိုက်ဖျက်ရေးအေဂျင်စီရဲ့ဆွဆွဲချက်ထဲမှာယူနက်စ်ဟာ Grameen Delicon ကုမ္ပဏီကအလုပ်သမားတွေရဲ့လူမှုဖိုလ်လိုရေးရန်ပုံငွေတွေကိုအလွဲသုံးစားလုပ်သလိုငွေကြေးခဝါချမှုတွေမှာလည်းပတ်သက်နေတယ်လို့ဆိုပါတယ်။အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့မိုဟာမက်ယူနက်စ်ဟာအခုအမှုအတွက်ပြစ်မှုရှိကြောင်းထွက်ဆိုထားပြီးသူဟာအမကန်တဲ့အပြင်ကနေတရားရင်ဆိုင်မှာဖြစ်ပါတယ်။သူဟာအသေးစားငွေချေးလုပ်ငန်းဆိုင်ရာစီးပွားရေးပညာရှင်တူဖြစ်ပြီးတော့အကျိုးမြတ်မဲ့အသေးစားငွေချေးလုပ်ငန်းကနေလူသားနဲ့ချီကိုကူညီနိုင်ခဲ့လို့2006ခုနှစ်တုန်းကနိုဘယ်ငြိမ်းချမ်းဆုချီးမြှင့်ခံခဲ့ရတာပါ။ဝင်ကြီးချုပ်ရှိတ်ဟာစင်နာအနာရပီနောက်ပိုင်းမှာတော့မိုဟာမက်ယူနက်စ်ကိုအမှုပေါင်းရာကျော်နဲ့တရားစွပ်ဆိုထားပြီးသူ့ကိုစင်းသားတွေစီကနေသွေးဆုံနေတယ်လို့ဆွဆွဲလို့ရှိပါတယ်။ဒါတွေအလုံးကနိုင်ငံရေးအရတိုက်ခိုက်တာလို့မိုဟာမက်ယူနက်စ်ကလည်းပြန်လည်တုံ့ပြန်နေရှိပါတယ်ခင်ဗျာ။
ကိုငင်းချင်းပါရှင်ခုတော့သတင်းဆောင်မတွေကိုနားဆင်ချရအောင်ပါထိုင်းနိုင်ငံမှာပြည်ထောင်ချက်ခံပြီးတဲ့မြန်မာနိုင်ငံသားတရားကျော်ကိုဇွန်လ10ရက်နေ့ကထိုင်းနိုင်ငံရနောင်ခရိုင်ကနေမြန်မာနိုင်ငံကော့တောင်းကိုထိုင်းဘက်ကပြန်ပို့ပါတယ်အများစုကတော့တရားမဝင်တဲ့ဆက်ဖြတ်ချက်ဝင်ရောက်လာသူတွေလူပွဲစားတွေနဲ့လာချသူတွေအချင်းထောင်မှာနှစ်ရှည်အချင်းချက်ခံပြီးသူတွေဖြစ်ပါတယ်ဒီသတင်းကိုတော့ VOA သတင်းထောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာပြည်ထောင်ချက်ခံရပြီးတဲ့မြန်မာနိုင်ငံသားတရားကျော်ကိုဇွန်လ10ရက်နေ့ကထိုင်းနိုင်ငံရနောင်ခရိုင်ကနေမြန်မာနိုင်ငံကော့တောင်းဘက်ကိုပြန်ပို့ခဲ့ကြောင်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလူသမားအရင်းမြစ်စင်တာ MWRC ကတာဝန်ခံဦးမိုးဝေကအခုလိုပြောပါတယ
်အကြောင်းမြင့်မြတ်တော့ဗောနော်အဲ10ရက်နေ့မှာကျွန်တော်တို့120ဗော120မှာမြို့သမီးအား28ဦးဆိုအလုံး120မှာကျွန်တော်တို့ဒီနေ့လေ12နှစ်လောက်ဒီတစ်ခါပို့လာတယ်ဒီလာထဲမှာသုံးကြိမ်ပို့ဖို့တော့ရှိတယ်အဲ့ဒါကျွန်တော်တို့ဒီကနေလက်ခံတယ်တာဝန်ရှိတဲ့လူကြီးတွေအရင်လက်ခံတယ်ကိုဗစ် -19 တွေဖြစ်တယ်ကျန်းမာရေးဆက်ရှောက်မှုတွေလုပ်တယ်နိုင်ငံသားစီအဲအဲ့ဒါပြီးတာနဲ့ကျွန်တော်တို့သူတို့မိဘရဲ့ဒေသကိုပြန်နိုင်အောင်ဒီစဆောင်ပြီးဖေးတာဖေးလိုက်တာပေါ့နော
်ထိုက်ပက်ချန်းကလူဝင်မှုကြီးကြပ်ရေးအချုပ်တွေမှာမြန်မာနိုင်ငံသားတွေနဲ့ပြည့်ကျက်နေပြီးလူရဲ့စိတ်ပေမဲ့နေရက်ပြန်ဖို့မခံရသေးတဲ့သူတွေလည်းအများအပြားရှိနေတာပါသူတို့တွေဟာအကျဉ်းချပြီးတဲ့အပြင်လဝကအချုပ်မှာ ကျန်ကြနေတာတွေလည်းရှိနေတယ်လို့လည်းဆိုပါရယ
်အခုလာတဲ့အုပ်စုကတော့အများအပြား2လခွဲနဲ့3လခွဲကျောင်းမှလာတဲ့လူတွေကြားများတယ်ဖမ်းမိတဲ့အုပ်စုလို့ရှိတယ်ထောင်ကဖမ်းမိတဲ့အုပ်စုကတော့2ယောက်ဝက်ပါတယ်ထောင်လို့ပေါ့နော်ဒါအရင်ကမှုကြီးတွေကြားတဲ့လူတွေကျန်တဲ့လူတွေကတော့အဲဒီအွန်လိုင်းကနေတရားမဝင်တဲ့ဇက်ဖြစ်ကြမှုနဲ့တရားဝင်ဖမ်းဆီးခံရတဲ့သူတွေပေါ့အဲ့ဒါလေးပါတယ်ပြီးလို့ရှိရင်အလုပ်ရှိမတူတာလေးပါတယ်ကျွန်တော်ဖုတ်ကဲဖန်ငါငယ်ဇူလာကဲတပီဖုတ်ကဲအဲဟိုဝေါကျွန်တော်ဟာရီရုံစုံခါလို့နာဝတီဝါတော့အဲ့ဒါလေးလည်းပါတယ်ကြာဟုတ်တယ်အွန်လိုင်းနဲ့သူကဒီဖက်ကလည်းဒီဖက်ကဲရတော့လော့သွားပြီဟိုဘက်ကဲရမှာဟုတ်ကြာလေးရှားဝင်တော့သူကနားထဲကတော့တနင်းတိုင်တိုင်ရဲ့တဝဲရဲ့မော်ပြီနေရန်ကုန်ဖက်ကပါတယ်ခင်ဗျာရက်ခိုင်ပါတယ်သူဆိုရင်လည်း45ရက်ကြာတယ်ချိုးရတဲ့3လသူတော့မသူ
ထိုင်းအချင်းချောင်းလေးအချုပ်တီကနေလွရဲစေးတဲ့မြန်မာတွေကိုမဲဆောက်မြော်ရီမဲဆိုင်တာချီလေးရနောင်းခေါ်တောင်းလန်းတွေကနေပြန်လဲလွှဲပြောင်းပေးလိရှိပါတယ်။ကိုဗစ်ကပ်ဘေးကာလမှာနေဆက်လန်းတွေတရားတွေပိတ်ထားတဲ့အတွက်ပြည်နှံတန်ပေးခံရသူတွေကိုအကန့်အသတ်နဲ့သာပြန်ပို့ခဲ့ပါဗါတယ်။အဲ့ဒီထဲမှာတော့မဲဆောက်မြော်ရီချစ်ကြည်ရေးအမှတ်နှစ်ကနေပြည်နှံတန်ပေးခံရသူတွေကိုအများဆုံးလွှဲပြောင်းပေးခဲ့တာဖြစ်ပြီးရနောင်းခေါ်တောင်းရေလန်းကတော့ကော့တောင်းမြို့ကဆောင်ကြီးရေးစင်တာမှာလက်ခံနိုင်တဲ့လူဦးရေပမာဏကိုကြည့်ပြီးထိုင်းဘက်ကနေတလကို2ချိန်ခန့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင
်။ထိုင်းချေဆိုင် VOE သတင်းတောင်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ချစ်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။တွတ်တာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရိနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ barmi.voanews.com မှာအသံလွှင့်ချိန်တဲ့တပြိုင်တည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ထိုင်းဘက်ကသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးပါမယ်ထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့မြန်မာစစ်ဘေးကူညီရေးရုံးခန်းတစ်ခုကိုထိုင်းအနာပိုင်နေဝင်ရောက်စီးနင်းပြီးရုံးတာဝန်ရှိသူတို့ကိုကိုတိလျောက်ကျူးလွန်ခဲ့တဲ့အပေါ်ဥပဒေကြောင့်အရပြန်တရားစွဲဆိုဖို့ပြင်ဆင်နေတယ်လို့ရုံးတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင
်။ထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့ຫນွေဥတမန်စစ်ဘေးဒုက္ခသည်ကူညီရေးထောက်ပံ့ရုံးကိုပြီးခဲ့တဲ့ဇွန်လ10ရက်နေ့ညနေပိုင်းကထိုင်းအနာပိုင်နေဝင်ရောက်စီးနင်းပြီးတော့ထပ်ဖို့တာဝန်ရှိသူတူကိုကုထိလျောက်ကျူးလွန်ခဲ့တယ်လို့နေဦးတမန်တာဝန်ရှိသူတူကပြောပါတယ်
။ဒီမှာမြန်မာအလုပ်မဟုတ်တာတဲမိုင်းမှာတော့လုံးမတော်ဘူး။နားနေတဲ့ချင်းအဲ့ဒီအခန်းထဲမှာဝင်ပြီးအိတ်ညာဘုနာမြန်မာလည်းအိတ်ညာလောက်ကပြန်လာပြီးတော့ခုနကပိန်းစဲအိတ်ထဲမှာခုနဖြစ်နေတဲ့ချင်းမှာတော်တော်ညနေ9နာရီထိုင်းစံတော်တဲ့9နာရီကျော်လောက်ဝင်လာ။အောက်လိုက်ပဲဝင်လာခဲ့ဝင်လာကြ။ဝင်လာပြီးတော့ဘာမှမပြောဘဲဘာမှပြောအဲ့အော်လေအများကြီးဝင်လာပြီးတော့ညီမမြတ်သားကြီးကလက်မှတ်တောင်းကြည့်တယ်။ငါတော့ထောက်ထားပြည်ဆောင်နေနေရဖြစ်တဲ့တော့လက်မှတ်ပေးလိုက်တော့အဲ့မှာလေအိမ်ထဲကိုသူတို့ဝင်ကြအဲ့ခန်းထဲဝင်ကြတယ်ခန်းထဲဝင်တော့ခဏလေးဖြစ်တော့ကျွန်မဟိုပုံမှန်ပါတဲ့အချိန်မှာဟိုဒါဗီဒီယိုလေးမှပါတယ်လို့ပဲပေါ့ပြီးပါလို့ခဏလေးချက်ပြီးကြပါလို့ဆိုတော့ခဏချက်မတက်ကြဘဲနဲ့ခဏတည်းစီအကုန်လုံးမှတက်ကြ။ဟောအမေစုပုံရယ်ဘာသာရေးဦးမြင့်ပုံရယ်ဗိုလ်ချုပ်ပုံရယ်ဟိုသူကဖြုတ်ခိုင်းနေမှာအလားမျိုးဖြုတ်ခိုင်းနေတော့ဖြုတ်ပေးမယ်လို့ပြောနေတယ်ကနေဖြုတ်အဲ့ဒီချက်ပြင်းနေချက်ပြင်းနေတလားနေမြမမြေသားနောက်ကနေပြီးတော့သူတို့ကမထင်မှတ်ပဲနဲ့နောက်ကနေဆက်အကြီးကန်တာပေါ့နော်
ရုံးပိုင်ပစ္စည်းတွေနဲ့လူတွေကိုဖမ်းဆီးသွားတာမရှိဘူးလို့လည်းသူကပြောပါတယ်။ဒါပေမဲ့လို့ရုံးတောင်ရှိသူတူကိုအကြောင်းမဲ့ရိုက်နှက်သွားတဲ့ထိုင်းအာဏာပိုင်ကိုဥပဒေကြောင်းအရတရားစွဲဆိုဖို့ပြင်နေတယ်လို့နေဦးတမန်ထောက်ဖို့တောင်ရှိသူတူကပြောပါတယ
်။ကြာထိုင်းမျိုးတွေဆန်တိုင်းတို့ပေါ့အဲ့ဒီသူတို့လာရတယ်ဆိုတဲ့ကြောင်းကိုသူပြောပါပါတယ်။ပြင်တာပေါ့နော်ညီမတို့ကအခုဒီကိစ္စမှာလည်းဒီလောက်မဲ့တော့မပြီးသွားပါဘူး။ညီမတို့ကအဲ့မှာညီမတို့ကကနေပြီးတော့အဲ့လိုမျိုးပိုင်ရဆိုင်ရနဲ့ဟိုနေ့ဖြစ်ပြီးညီမတို့ကလည်းပြန်တိုင်ပြီးတရားပြန်ဆွေးနွေးဖို့ပါပြင်ဟုတ်ကဲ့ပ
ါထိုင်းအာဏာပိုင်ကြီးအနေနဲ့မြန်မာနိုင်ငံသားတူကိုအကြောင်းမဲ့ရိုက်နှက်သွားတာကိုလက်မခံနိုင်တဲ့အတွက်ဥပဒေကြောင်းအရပြန်တရားဆွဲဆိုနိုင်ဖို့မက်ဆောက်မှာရှိတဲ့တော်လိုင်းအင်အားစုတွေလည်းပြင်ဆင်နေကြတယ်လို့မြန်မာတော်လိုင်းရေးတက်ကြွလှူရှားသူတူကပြောပါတယ
်ဟိုဘာကြောင့်ဆိုတာမျိုးရေလို့ကျွန်တော်တို့ဟိုတက်အဲ့တော့ပြောလို့မရဘူးဒါပေမဲ့ဒီကစ်ဖိနဲ့မှမြင်ရတဲ့ဒီခြေထောက်နဲ့ကြံနေဆိုတဲ့သူတွေကရှင်းရှင်းကြီးရတယ်ဒါထိုင်ရတာပဲကြောက်ကနေပြီးတော့ဟိုကမျိုးလူတွေဟာကိုကျွန်တော်တို့တွေ့ရတယ်အဲ့ဒီဟာတော့ဘလူးနီးနဲ့မှလက်ခံလို့မရပါဘူးကျွန်တော်တို့ဒီမြန်မာနိုင်ငံသားတွေဒီမှာဘလူးအကြောင်းတွေပဲရောက်လာပြီးဖြစ်တယ်အဲကျွန်တော်တို့တွေရဲ့အကုန်သိခါရှိတယ်တော့ကျွန်တော်တို့ရဲ့လုံလုံကြီးရှိတယ်တော့ဒါမျိုးကိုဟိုလုံးချိန်တိုင်းလုံးလို့ရအောင်ဖော်ကားချိန်တိုင်းဖော်ကားလို့ရအောင်ဟ ဟိုငုံခံရမယ့်အနေအထားတော့ကျွန်တော်တို့မရှိနေပါဘူး။အဲ့ဒီကတော့ကျွန်တော်တို့တရားဥပဒေနဲ့ဟိုဆောင်ရွက်ဖို့အတွက်လည်းဒီမဲဆောက်မှရှိကြတဲ့ဒီအင်အားစုတွေကနေပြင်ဆင်နေရရောရှိပါတယ်
။အာဏာသိမ်းပြီးတဲ့နောက်ပိုင်းအကြောင်းမျိုးမျိုးကြောင့်ထိုင်းနိုင်ငံဘက်ကထွက်လာကြတဲ့တော်လိုင်းအင်အားစုတွေအနေနဲ့ရုံးခန်းတွေကိုနားလည်မှုတွေနဲ့ဖွင့်လှစ်ပြီးတော့အလုပ်လုပ်ကင်နေတာဖြစ်တယ်လို့တရားဝင်ရုံးခန်းတွေဖွင့်လှစ်ရေးပိုင်းမှာလည်းအခက်အခဲတွေရှိတာကြောင့်သူတို့တိတ်နဲ့လုပ်ကင်ဖို့လိုအပ်တယ်လို့မဲဆောက်မှနေထိုင်တဲ့တော်လိုင်းတက်ကြွလှရှားသူတူကပြောပါတယ
်။တော့သို့သောဒီအဖွဲ့အစည်းပိုင်းဆိုင်ရာဒီကျွန်တော်တို့ရဲ့ဒီတော်လိုင်းအင်အားစုအနေနဲ့လည်းအလုပ်လုပ်ရမယ်ဆိုလို့ချင်းဒီရှိလာတဲ့ဒီပိဋကတ်တွေပုံမှာအခြေခံပြီးတော့အဲ့ဒါကိုသူတို့တိတ်တိတ်နဲ့ဟိုဟာတော်ဝင်ကျင်းတဲ့သာသာသာဖြစ်အောင်နေပြီးတော့လုံလုံချဖို့အဲလူမာလိမ့်မယ်ခင်ဗျာ
အခုလက်ရှိဝင်စည်းခါတဲ့နေဦးတမန်ယုံဟာမြန်မာနိုင်ငံထဲမှာရှိတဲ့စစ်ဘေးဒုက္ခသည်တွေကိုစားနပ်ရိက္ခာနဲ့တခြားလူအပ်တဲ့အသုံးဆောင်တွေကူညီထောက်ပံ့ပေးနေတဲ့ယုံတစ်ခုဖြစ်ပါတယ်အခုလိုမျိုးထိုင်း
ပြည်တွင်းစစ်ရေးဆက်ဆက်တင်းပုတ်ကိုကြည့်ချရအောင်ပါရှင်လောဝမျိုးနယ်တွင်အာရခတတ်တော် AA ရဲ့စီးရေးလှုပ်ရှားမှုတွေချင်းလူမျိုးတွေကိုစစ်သားစုဆောင်းတာတွေနဲ့ဒေသအုပ်ချုပ်ရေးဖော်ဆောင်မှုတွေရပ်တန့်ပေးဖို့ချင်းလန်းကောင်ဆယ်ကသဘောထားထုတ်ပြန်တောင်းဆိုပါတယ် AA ဘက်ကတော့သူတို့အနေနဲ့အတင်းကျပ်စစ်သားစုဆောင်းတာမရှိဘူးလို့ပြန်လည်တုံ့ပြန်ထားပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုစုံမှုချုပ်ကပြောပြပေးပါမယ်ရှင်
ပလောဝမျိုးနယ်အတွင်း AA ရဲ့စီးရေးလှုပ်ရှားမှုတွေစစ်သားစုဆောင်းမှုတွေနဲ့ဒေသခံတွေစံနာမပါဘဲအုပ်ချုပ်ရေးဖော်ဆောင်မှုတွေကိုရပ်တန့်ပေးဖို့ချင်းလန်းကောင်စီကဇွန်လ17ရက်နေ့မှာထုတ်ပြန်ပါတယ် AA ဘက်ကဒီလိုဆောင်ရွက်ချက်တွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်ကြရတယ်လို့ချင်းလန်းကောင်စီအတွင်းရေးမှူးစလိုင်းပေါ်ကအခုလိုဖြေကြားပါတယ
် JLA ဖက်ကနယ်ကောင်တွေပေါ်ရဖက်တွေမှာအခုနောက်ဂျုံကွနေရတဲ့ဟာတွေပေါ့အတင်းကျပ်စစ်တမ်းဂျူကိုယူရမယ်ဆိုတဲ့ချက်တွေဒီဟာတွေကပြည်သူလူထုတွေနေနဲ့နားလေမလွေးတဲ့ဟာတွေပေါ့နော်လုံးဝဒီကျွန်တော်တို့ကတော့စစ်တမ်းမြူချင်မှုဟိုအေရဲ့အထင်းမှလည်းကျွန်တော်တို့ကပြောမစရာအရင်သက်အနေနဲ့လည်းကျွန်တော်တို့ဟိုမပါဝင်ချင်တဲ့အရှုတွေရှိတာပေါ့ဆိုတော့ဒီဟာတွေကိုအတင်းချက်ပြုလုပ်တဲ့အချိန်မှာသူတို့ရဲ့စိတ်ထဲမှာမလုံခြုံမှုပေါ့ပြောမစရင်ထွက်ပြေးတာပေါ့ဘလောကနဲ့ထွက်ပြေးပြီးတော့တခြားရန်ကုန်တော့တခြားပြည်ပတွေအထိတွေပါစစ်ဆောင်တွေကထောင်နဲ့ချီပြီးတော့ကျွန်တော်တို့များလာတဲ့အကြောင်းမလို့ဒီစစ်ဆောင်တွေကိုပြန်ပြီးတော့တုံးတက်ကြည့်တော့ဒီချက်တွေကယူလီအနေနဲ့လက်ရှိဆောင်ရွက်နေတဲ့ကိစ္စတွေဖြစ်တယ်ဆိုတော့ကျွန်တော်တို့အင်းကြီးချင်းတိုင်းတာဒီလူမျိုးနွယ်စုအနေနဲ့ဒါလူမျိုးကိစ္စတွေကိုအာဆောင်ရွက်ပေးဖို့အတွက်ဒါမိသားရဲ့ကင်းလို့စောစားဖြစ်တယ်ပေါ့
ဂျွန်လာရှင်းနေက ULA AA ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သူတို့အနေနဲ့အတင်းအဓမ္မစစ်သားစုဆောင်းတာမရှိဘူးလို့သတင်းတောက်တည်းရဲ့မေးမြန်းချက်ကို AA ပြောခွင့်ရခိုင်တုခကဖြေကြားသွားပါတယ
်အတင်းအဓမ္မစိတ်သားစုဆောင်းကြတာမလို့ရအဖွဲ့အစည်းဖိတ်ပါတယ်ကျွန်တော်တို့မှာစိတ်သားဒိစာနေပြီးခဲ့ဒီအပတ်စံမှာနေပြီးခဲ့လူပြခါလို့နောက်အပတ်စံမှာလာဆိုပြီးခဲ့ကျွန်တော်တို့မှာရက်ပိုင်မျိုးအာရဟိုလုံနေရရဲ့အနေအထားမျိုးပါဆိုပြီးရက်တည်းနဲ့နေပြီးခဲ့ကျွန်တော်တို့အတားအဓမ္မစိတ်သားစုဆောင်ကြတာမလိုပါနောက်တစ်ခုညီကကျွန်တော်တို့အဖွဲ့စည်းမူဝါဒအရဇာကူတူတယောက်ကိုလေသောဥယျာဆန္ဒမပါဘဲကျွန်တော်တို့ဒီနေ့ထိအတားအကြစုဆောင်ရဆိုတော့အလုံးဝမဟင်းပါနောက်ပြီးလို့ရင်ရေမရောက်သေးရင်လူငယ်တွေတာချင်းဝင်ဖို့ရောက်လာပြီတော့မှကျွန်တော်တို့ကသူ့ရဲ့မိဖတ်တီကိုပြန်ခိုပြီးခင်ပြန်ပြီးခင်မိဖတ်လက်ထိပ်ကိုအပ်ပြီးတော့ဒီဟင်းပါဆိုရပိုင်စတိကိုကျွန်တော်တို့တောက်ချလုပ်နေပါတယ်ရန်ကောင်နဲ့အေးပိုင်စော်မျိုးအတန်းအဓမ္မလူသိစုလို့စွတ်ဆွေးစော်ကားတို့ကဒေသနဲ့လုံးဝလက်ခံနိုင်ကြတာမဟင်းဆိုတော့ကိုကျွန်တော်အနေနဲ့ဖိတ်ကားလိုပါတယ
်ပလောဝမျိုးဟာချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အစပ်မှာရှိပြီးချင်းလူမျိုးရောရခိုင်လူမျိုးတွေရောနေထိုင်ကြတဲ့မျိုးဖြစ်ပါတယ်လက်ရှိပလောဝမျိုးမှာရှိတဲ့စစ်တပ်စခန်းတွေကို AA ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးနောက်မျိုးကို AA ကထိန်းချုပ်ထားပါတယ်
ချာသာပရင်းနေမနဲ့ခဲအတွက်မြန်မာဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မီလိုက်ရောက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့နိုင်ငံတကာရေးရာကိုတစ်လှည့်တင်ပြပါမယ်။အမေရိကန်ပြည်ထောင်စုမှာအရွေးရောက်ပြီးသူ 9.1 ရာဂိုင်နှုန်းဟာအမျိုးသားဒါမှမဟုတ်အမျိုးသမီးအဖြစ်ခံယူမထားသူတွေဖြစ်ပြီးတမရကိုစလေလောင်း2ယောက်အနေနဲ့ဒီအရေးအတွက်ကိုအလေးထားလာပါတယ်ကိုစလေလောင်းရဲ့အနေနဲ့သူတို့အပေါ်ထောက်ခံသူတွေတိုးလာဖို့ဘယ်လိုပုံစံမျိုးနဲ့စီရင်သွားမလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းထောက်ကာရိုလင်းပရဆူတီပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်
American 9ရာခိုင်နှုန်းကျော်ဟာ LGBTQ အတိုင်းဝိုင်းဖြစ်တဲ့လိင်တူမျိုးသားချင်းလိင်တူမျိုးသမီးချင်းကြိုက်နှစ်သက်သူဒါမှမဟုတ်နှမျိုးလုံးကြိုက်နှစ်သက်သူလိင်ကခွဲစိတ်ပြောင်းထားသူတွေဖြစ်တယ်လို့ Gallup စစ်တမ်းကဆိုပါတယ်2018ခုနှစ်မှာ Donald Trump သမရဖြစ်နေချိန်လိင်ခွဲစိတ်ပြုပြင်ထားသူတွေစစ်တပ်မှအမှုခံခွင့်ကိုပိတ်ပင်ချိန်မှာအဲ့ဒီ LGBTQ တိုင်းဝိုင်းကဆန္ဒပြခဲ့ကြတာပါ Joe Biden သမရဖြစ်လာပြီးတဲ့နောက်သတင်းပတ်တစ်ပတ်အတွင်းမှာတော့အဲ့လိုပိတ်ပင်ချက်ကိုပြန်လည်ပယ်ဖျက်လိုက်ပါတယ
် Transgender personnel if qualified
လိင်ပြုပြင်ပြောင်းထားသူတွေအနေနဲ့သတ်မှတ်ထားတဲ့အရေးချင်းရှိသူတွေဆိုရင် American စစ်တပ်မှာတာဝန်ထမ်းဆောင်ခွင့်ရှိပါတယ်
It is quite a relief to have an
American. ကျွန်တော်ပေါ်နားလည်ပေးတဲ့အမေရိကန်နိုင်ငံသားတွေဖြစ်တဲ့ဆိုတာကိုအသိမှတ်ပြုပေးတဲ့အစိုးရတရားရှိနေတာကြောင့်စိတ်ချမ်းသာမိပါတယ်
။သမ္မတဂျိုးဘိုက်ဒန်လက်ထက်မှာလိင်တူချင်းလက်ထက်ထိမ်းမြှားခွင့်ပြုပြီးမိသားစုအနေနဲ့အကျိုးခံစားခွင့်ပြည်ထောင်စုဥပဒေနဲ့ပြဋ္ဌာန်းပေးခဲ့ပါတယ်။ကိုယ်စီရွေးချယ်ခွင့်နဲ့ပတ်သက်ပြီးတော့နားလည်လက်ခံကြောင်းလဲသမ္မတဘိုက်ဒန်ကအခုလိုပြောပါတယ်
။ You are heard. You are understood.And you belong.
As a gay man, you know, a lot of my rights with the other party.
တခြားပါတီတွေနဲ့တာဆိုရင်လိင်တူချစ်သူတူအနေနဲ့ခွင့်အရေးတွေတော်တော်များများဆုံးရှုံးနိုင်ပါတယ်။ Biden ကိုအခုတစ်ချိန်ရောပြီးခဲ့တဲ့တစ်ချိန်မှရောဘာကြောင့်ထောက်ခံတာလဲဆိုရင်သူ့ရဲ့ရည်တည်ချက်ကြောင့်ပါ။
သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာလည်းလိင်တူချစ်သူတူအုပ်ကိုဝန်ကြီးခန့်ခဲ့ပါရယ်။ဒါ့အပြင်လည်းသူ့အနေနဲ့တော့ conservative party တူအုပ်ဖြစ်ရည်တည်ပါရယ်။အမျိုးသားနဲ့အမျိုးသမီးကိုသာဖျားသခင်ကဖန်ဆင်းခဲ့တာလို့ပြောမှုပါရယ
်။ What is with pronouns?If you really study it and look at
the chart nan za to thong swae da ri ga ba ri wa le ta kai ko the the win win chi me so yin lak khan nai sia ko mi shi ba phaya thakin ye nok ka bat daw ri ko ka we sao chao twa ma ba phaya thakin ye pinyat daw ri a sou ma ri ko thain thain twa ma ba
the republican sidelines more so
jan sa ya da de da phat cha da ko ta si da myo lgbtq ko lak khan na myo sa da ri ko republican dwe ga lak khan tin thong ma de
republican conservative pine re ma lane khwe sait pi pin na ne lane two lane me re chang tin cha da ri ko le pine upare thau ta mit da ne patat pi tamara biden ga pit tin we ba ma de trump me swe si yong sin ma ehri lo kan tat chet dwe thau pyan bo gari pe ke bu wa de
On day 1 I will revoke Joe Biden's cruel
သမ္မတဒါဝင်ဆာယူတဲ့နေ့မှာပဲမွေးရပါလိင်တိုက်လက်မခံလူသူတွေပြုရင်ပြောင်းလဲထားသူတွေပေါ့အခွင့်အရေးတွေပေးတဲ့ဥပဒေကိုပယ်ဖြတ်သွားပါမယ်အတိတ်ပဲလုံးဝမရှိတဲ့ကိစ္စပါမွေးရပါလိင်တိုက်အတိအမှတ်ပြုလက်မခံလူတဲ့အရွယ်မရောက်သေးသူတွေအတွက်သုံးတဲ့စေဝါခန္ဓာကိုယ်ပုံပန်းသဏ္ဍာန်ပြောင်းလဲလူသူတွေအသက်မပြည့်သေးပဲလိင်ပြောင်းသူတွေဒါတွေကိုလက်မခံနိုင်ပါဘူး
အခုလိုကိုယ်စားလှယ်လောင်းမျိုးကို Republican မဲဆန္ဒရှင်တွေကလိုလားကြတာပါ
They're anti-immigrant, they're anti-trans.
သူတို့ကရွှေပြောင်းဝင်ရောက်သူတွေ၊လိင်ပြောင်းသူတွေ၊လိင်တူချစ်သူတွေပေါ့ဆန့်ကျင်သူတွေပါ။ Trump လည်းဒါကိုသိပြီးအဲ့ဒီပေါ်ကနေအမျက်ထုတ်တာပါ။
ဒီလိုအခြေအနေတွေကြောင့်2020သမရရွေးကောက်ပွဲအတွင်းဘဲကိုစလေလောင်းကိုမဲပေးရမှမဆုံးဖြတ်နိုင်သေးတဲ့ပြည်နယ်တွေမှာဘိုက်ဒန်အနိုင်ရခဲ့တာဟာအခုခါမှလည်းအဲ့ဒီဒေသတွေမှာဘိုက်ဒန်ကိုပဲထောက်ခံကြကြောင်း Glad အဖွဲ့ရဲ့လူမှုစစ်တမ်းအရာသိရပါရယ် Republican တွေအနေနဲ့ LGBTQ တိုင်းဝိုင်းထဲနိုင်ငံစီးပွားရေးပိုကောင်းလာအောင်အာရုံစိုက်လှုပ်ဆောင်နေကြောင်းလည်းသူတို့ကပြောပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည်နယ်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အကျဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင
်မင်္ဂလာမနက်ခင်ပါရှင်VOA American အတန်းရဲ့2024ခုနှစ်ဇွန်လ13ရက်ခြားတာပရင်းနေ့မနေ့ကအစည်းအဝေးတွေကိုလိုင်းဒိုမီတာ24.50တိကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစည်းအဝေးမှာတော့ဂျန်စီအကစားအစည်းအဝေးတို့ကိုမကြခင်မှာနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ Editor နဲ့ Syndicate အစည်းအဝေးကိုတင်ပြပေးပါမယ်ရှင်။ အိန္ဒိယရွေးကောက်ပွဲမှာဟိန္ဒူအမျိုးသားရေးပါတီ BJP က၃ချိန်ဆက်တိုက်အနိုင်ရလိုက်တဲ့အတွက်မတူကွဲပြားမှုတွေများတဲ့အိန္ဒိယမှာဒီမိုကရေစီဆက်ပြီးရှင်သန်နေတာတွေ့ရပါတယ်။ဗြိတိသျှလက်အောက်ကလွတ်မြောက်လာတာချင်းတူညီပြီးအိန္ဒိယလောက်မတူကွဲပြားမှုတွေမများလာတဲ့မြန်မာနိုင်ငံကတော့အလံဝင်းနေသေးတဲ့ဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေရဆဲဖြစ်ပါတယ်။အိန္ဒိယနဲ့မြန်မာကွာခြားနေတဲ့အခြေအနေတွေကိုဒီတစ်ပတ်အေရီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဥကျော်စန်တာကိုမမျှသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင
်မင်္ဂလာပါဥကျော်စန်တာရှင်
မင်္ဂလာပါမင်
းကြီးဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ပါတီရပဲဒီနေရာ242နေရာနဲ့ပေါ့အများဆုံးရခဲ့ပါတယ်ဒီတော့ဒီဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်မိုဒီရဲ့ပါတီကိုလူကြိုက်များနေသေးတယ်ဆိုတဲ့သဘောပါလား
ဟုတ်ပါတယ်အဓိကကြိုက်တာဟိန္ဒူတွေပိုကြိုက်မှာပေါ့အိန္ဒိယနိုင်ငံမှာအဓိကတော့ဟိန္ဒူကသိပ်များတာကိုမွတ်စလင်ဥယျာဉ်သူတွေအဓိကစင်ကြင်ပဲလို့ပြောနိုင်တယ်ပေါ့လေပဋိပက္ခတွေရှိတဲ့မွတ်စလင်ဥယျာဉ်ကဒီလောက်မများနိုင်တော့ဟိန္ဒူအများကြီးကြိုက်ရင်တော့သူကပဲအထင်ရမှာပါပဲဒါပေမဲ့မိုဒီဒီဟာအနိုင်ရတာဟာအရင်လောက်ဒါlandslide ပေါ်လေလုံးဝတပါတီအစိုးရဖွင့်နိုင်လောက်တဲ့အထိပောက်ရည်မမြပါဘူး160လောက်လူနေတယ်အဲ့လိုဖြစ်ပေါ်တယ်အဲ့အောင်ဒီမှာညုံပေါင်းအစိုးရသာဖွဲ့မှာဖြစ်ပါတယ်ဆိုတော့ဒါကိုကြည့်မယ်ဆိုရင်နရင်ဒရာမိုဒီအစိုးရကိုလူကြိုက်များနေစေဖြစ်ပေမဲ့လည်းသုံးသပ်ရသူဘာမှမကျေနပ်စရာတွေလက်မခံနိုင်တဲ့အချက်လက်တွေတော်တော်များများရှိလာတဲ့အတွက်သူရဲ့အစိုးရရဲ့ popularity နဲ့ကြာဆင်းလာတယ်လို့ပြောပါတယ်ဒါကိုနရင်ဒရာမိုဒီကလည်းပြန်လဲကင်တွယ်လာလိမ့်မယ်နရင်ဒရာမိုဒီကတော့ဒီကဘယ်မဲဆွေစဉ်ကာလမှာတော့ဟိန္ဒူအမျိုးသားရေးဝါဒကိုသိပ်ပြီးတော့ဥကြည့်ပြီးတော့ပြောတယ်အခုဒီကဘယ်တချိန်မှာဒီကဘယ်မစခင်မှာလည်းပဲသူဟာသူဝန်ကြီးချုပ်လုပ်ခဲ့တဲ့ပြည်နယ်မှာတုန်းကမွတ်စလင်တွေဘလီလုပ်ထားတဲ့ဒါစတန်နှစ်ပေါင်း900လောက်ရှိပြီအဲ့ဒီဒေသသွားပြီးတော့အဲ့ဘလီကိုဖျက်ပြီးတော့ဟိန္ဒူတွေရဲ့အယူဆအရာဒီဟာမူလအဖြစ်ဒါရာမဖရာရဲ့ဖော်မြင်ရတာဖြစ်တဲ့အယုဒ္ဓယာမှာအဲ့ဒီဟာကိုပြန်ပြီးတော့လုတ်ခဲ့တာရှိရဲဆိုတော့အခုရွေးကောက်ပွဲအတွက်မဲဆွယ်မှုစတဲ့အခါမှာလည်းပထမဆုံးအဲ့ဒီသွားပြီးသူကစခဲ့တယ် unofficial ပေါ့လေတရားမဝင်သွားပြီးတော့စခဲ့တယ်ဆိုတော့ဒီယူဆကတော့ရွေးကောက်ပွဲနိုင်ဖို့အတွက်သူကဟိန္ဒူမျိုးသားတွေကတော့အဆုံးချခဲ့တယ်သို့တော်လည်းဒီရွေးကောက်ပွဲပြီးတဲ့အခါသူပြောတဲ့ထဲမှာတော့အဲ့ဒီစကားနဲ့မှိန်သွားတယ်တိုင်းပြည်ဖွံ့ဖြိုးအောင်အတွက်ငါတို့ဥစားပေးပြီးလုပ်မယ်နောက်ပြီးတော့တညညွတ်တဲ့ unanimity ဥစားပေးပြီးတော့လုပ်မှာအလုံးစလုံးညွတ်စွာလို့ပြောထားတာတွေ့ရပါတယ်ဆိုတော့သူကိုယ်တိုင်လည်းရိပ်မိခင်တူပါတယ်ဆိုတော့သူကတော့အခုတည်းကတော့နိုင်ရတယ်သို့တော်လည်းပဲရခင်နှစ်ချိန်တည်းလောက်အများစုနိုင်တယ်လို့တော့မပြောနိုင်တော့ပါဘူ
းဒီအိန္ဒိယမှာလူကြီးအပြင်းဆိုရင်လည်းတန်းတထောင်လောက်ရှိပါတယ်မတူကွဲပြားတာတွေလည်းရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာလို့အချင်းချင်းပဋိပက္ခကြတော့အများကြီးမရှိပါဘူးအဲ့ဒါဘာကြောင့်မလဲ
လူကြီးသိပ်များပါတယ်အိန္ဒိယလူကြီးဟာ 1.5 billion နီးပါးဖြစ်သွားမယ်တရုတ်ကတောင်ကျော်တက်သွားမယ်ဆိုပြီးတော့ခံမှန်းနေကြပါတယ်အဲ့ဒီလူကြီးများတဲ့အထက်မှာလည်းပဲ ethnic city ဒီလူမျိုးစုအပြင်ကြည့်ရင်ဆို2000ကျော်တောင်ရှိတယ်လို့ပြောတယ်အဲ့ဒီအပြင် tribes တွေပေါ့မျိုးနွယ်စုတွေအဲ့ဒီ tribes ဆိုရဲသူ constitution ရဲ့600ကျော်ဟောက်သမထားဖြစ်တယ်မတူကွဲပြားမှုကစိတ်များပြားပါတယ်ဆိုတော့အဲ့ဒီမတူကွဲပြားမှုတွေအလုံးကိုပါဝင်တဲ့သူရဲ့အမျိုးသားရေးဝါဒက inclusive nationalism အကုန်လုံးပါဝင်တဲ့ဒါအမျိုးသားရေးဝါဒဆွဲပုံစံမျိုးလုံးထားပြီးတော့ငါတို့သာလျှင်ဘယ်လိုဖြစ်မဲ့ဘယ်သူကိုနှိမ်မဲ့ဆွဲအခြေခံအဖြစ်အဲ့ဒီမဲ့သူတို့လုံလာတာမဟုတ်ပါဘူးသူတို့ကသာသူတို့အမျိုးသားရေးဝါဒဟာနောက်ပြီးတော့ဟိန္ဒူတွေများပြီမဲ့လဲသူတို့ရဲ့ဒီမိုကရေစီ secular democracy လို့သုံးပါတယ်ဒါဥပမာဖြင့်ဘဲဘာသာဟာဘယ်လိုဖြစ်စေရမယ်ဆိုတော့သူတို့ကအဓိကမထားဘဲနဲ့အရက်ဖက် democracy ပေါ့လေလုံးဝ secular ဖြစ်တဲ့ဘာသာရေးကင်းစင်တဲ့ democracy ဖြစ်တဲ့ဆက်ပုံစံနဲ့သူတို့နေရတယ်ဆိုတော့ပဋိပက္ခတော့နည်းနည်းပါးပါးတော့ရှိပါတယ်မရှိရဘူးပေါ့ဘူးဟိန္ဒူနဲ့မွတ်စလင်ဆိုရင်အကြာကြီးဖြစ်ခဲ့မှုတယ်ဟိုလွတ်လပ်ရေးရကြတယ်အဲ့လိုဖြစ်ပြီးတော့ပါကစ္စတန်ခွဲထွက်သွားတယ်65မှာပါကစ္စတန်အိန္ဒိယစစ်ပွဲဖြစ်တော့အိန္ဒိယစစ်တပ်ထဲမှာရှိတဲ့မွတ်စလင်တွေကပါကစ္စတန်ဘက်ကဗိုက်ပြောင်းရောတိုက်ခဲ့တာရှိခဲ့တဲ့အတွက်ကြောင့်အဲ့လိုဟာတွေပြဿနာဖြစ်ခဲ့တာရှိပါတယ်ဒါပေမဲ့အဓိကအဖြစ်ကတော့သူတို့စီမှာမလုပ်လဲဆိုတော့အဲ့ဒီခုနပြောခဲ့တဲ့ secular democracy ရဲ့နောက်တစ်ခါ CSO လို့ခေါ်တဲ့ရပ်ဖက်ဖွဲ့စည်းရေးအကောင်းတယ်အတိုက်ခံတွေလည်းပဲသူလွတ်လပ်ပြောနိုင်တယ်ဆိုတော့အဲ့ဒီဟာတွေကသူတို့ကြက်ကန်ပေးထားတယ်လို့ပြောရတယ် freedom of press ကိုလည်းပဲနရင်းနာမိုဒီကထိန်းချုပ်တယ်ပါညာပြောတယ်ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံတို့လိုတချို့နိုင်ငံတော်များနဲ့အများကြီးလိုလာခွင့်ရှိပါတယ်တော်များဝေဖန်ထောက်ပြခွင့်ရှိပါတယ်အဲလိုပဋိပက္ခပြင်းပြင်းထန်ထန်ဖြစ်လာတာဟာဒီမိုကရေစီနဲ့ရဲ့သူရဲ့ဘာသာရေးလွှတ်မှုကိုဘေးဖယ်ထားတာရဲ့အဓိကအဖြစ်ကအဲဒီ CSU တွေနဲ့အတိုက်ခံတွေကြောင့်ဖြစ်တယ်လို့ပြောမှဖြစ်ပါတယ်
နောက်တစ်ခုကဒီအိန္ဒိယရောမြန်မာရောဗြိတိရှလက်အောက်ကလူမျိုးလာခဲ့တာချင်းတူပါတယ်အိန္ဒိယကအခုထိတ်တန့်ဒီမိုကရေစီနိုင်ငံတစ်ခုဖြစ်နေပြီးတော့မြန်မာကဘာကြောင့်ဒီလိုမဖြစ်ရသေးတာပါလဲဘာများကွာနေလို့ပါလဲ
သိရှင်မှုကောင်းပါတယ်ရှင်နိုင်ရှင်မှုကောင်းတယ်ညသောဖြင့်လူကမြန်မာကိုအခုခါမှာဖြစ်တော်အရှနိုင်ငံတွေသာဆင်ကြရတယ်ဒါပေမဲ့အိန္ဒိယနဲ့ပိုရှင်မှုကောင်းတယ်ဘာလို့ဆိုမြန်မာနိုင်ငံအိန္ဒိယထက်ကအတူတူနိုင်ငံရေးနှိုးချမှုစလာတဲ့အိန္ဒိယကနှိုးချမှုကိုလိုက်ပြီးတော့မြန်မာကလှုပ်ပါတယ်ဆိုတော့စရုံးကတော့နိုင်ငံလုံးရဲ့အမျိုးသားရေးဝါဒလက်ဂျစ်နစ်ကိုဆင့်ကျင်တဲ့အင်္ဂလိပ်ကိုလက်မခံနိုင်ဘူးကျွန်းစင်ကိုတိုက်ပြဖို့ဆိုရင်လှုပ်တယ်အိန္ဒိယစပြီးနှိုးချတယ်ပေါ့လေ National Congress Party ကအဲ့နောက်ပိုင်းမှာမြန်မာကလည်းပဲအဲ့လိုလိုက်လှုပ်လာတယ်အဲ့လှုပ်တဲ့အခါမှာတော့ Inclusive Nationalism ပဲအကုန်လုံးပါဝင်အောင်လုပ်တယ်မြန်မာနိုင်ငံမှာလည်းပဲပထမဆုံးတွေ့ကြဆောင်တာဒုမအစည်းအရုံးကထွက်လာတဲ့အဲဒီသခင်မျိုးတို့မှာဆိုရဲတွေ့ကြဆံဖြစ်ပါတယ်အိန္ဒိယမှာမဟာတမဂန်ရိုးချခဲ့တဲ့အဲဝါရကိုအတိအကျသူတို့ကအကောင့်ထဲပေါ်လာတယ်မြန်မာနိုင်ငံရဲ့သခင်မျိုးတို့မှာဆိုလဲအစတုန်းကတော့တိုင်းသားအလုံးကိုကိုစားပြုပြီးတော့ပါခဲ့တာဖြစ်ပါတယ်အဲ့လိုအတူတူဖြစ်လာတယ်ဒါပေမဲ့မြန်မာနိုင်ငံမှာကျတော့လွတ်လပ်ရပြီးတော့တရားမျှတခွင့်တန်းတူခွင့်ရတဲ့သဘောမျိုးသိမတွေ့ရတော့တိုင်းရင်းသားတို့ကမကျေနပ်ဖြစ်တယ်အဲ့ဒီကစားပြီးတော့စုမှုတွေဖြစ်လာတယ်စစ်တပ်တက်လာတော့အဲ့ဒါကိုပိုထင်းချောလိုက်တော့မျိုးသားစိတ်ကြဟာတနေ့တိုင်းမှာစူးစီးပြီးတော့တမျိုးတွေကိုကိုစားပြုရဆိုသဘောမျိုးဖြစ်သွားတယ်ဆိုတော့တိုင်းရင်းသားတွေလည်းပဲပူပြီးမကျေနပ်ဖြစ်လာတယ်အဲ့ဒါကြောင့်လမ်းကွဲပြီးတော့ထွက်သွားတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံရဲ့အဓိကလမ်းကွဲတော့စစ်တပ်ဆက်ဆက်မှလည်းပဲအဲ့ဒီဒီမိုကရေစီဆိုတာလည်းမရှိလို့ဘူးတိုင်းရင်းသားခွင့်ဆိုတာပါဇက်ကသာပြောတယ်တခါမှလည်းလက်တွေ့ဖြစ်မလာတော့ကြတော့ဗမာတွေလည်းပူပြီးတော့ဟာဖြစ်လာဆိုတော့တိုင်းရင်းသားတွေလည်းပဲသူတို့မျိုးသားလူမျိုးစုစိတ်ဓာတ်တွေပူပြင်းထန်လာတယ်သူလူတော်လှန်ရေးနောက်ပိုင်းမှာတော့တိုင်းရင်းသားတွေကလည်းပဲကျပြန်တဲ့သဘောပြောလာလို့ NUG ဘက်ကလည်းပဲအကုန်လုံးကိုစားပြုတဲ့သဘောပြောလာတာဒါပေမဲ့လက်တွေ့မှာဘလောက်ညှို့နိုင်ကြမလဲဆိုတာသိအရေးကြီးပါတယ်အိန္ဒိယနဲ့ကွာတာကတော့အိန္ဒိယမှာတော့အဲ့လိုမဖြစ်ဘူးဟုတ်လား
BJP ပါတီကအခုတခါနဲ့ဆိုရင်ဒါ3ချိန်ဆက်အနိုင်ရတာပါဝန်ကြီးချုပ်မိုဒီကလည်းသူ့ရဲ့ရာထူးတက်တန်းတတိယမြောက်ပေါ့ဒါကိုတာဝန်ထမ်းဆောင်တာပါဒီတော့အိန္ဒိယမှာဒီမိုကရေစီကဆက်ပြီးတော့တည်မြဲနေမလား
ဒီမြန်မာပါဒါပေမဲ့ဒီမိုကရေစီဟာအမြဲတမ်းဒီလိုကြီးပဲသွားနေတာမဟုတ်ဘူးအမြဲတမ်းအတက်ကြီးပဲမဟုတ်ဘူးအတက်ကျ Western Wayne ခေါ်တော့ပေါ့အတက်လိုက်ရှိရဲ့အကြရှိရဲ့ဆိုတာအိန္ဒိယတဲ့မဟုတ်ပါဘူးကမ္ဘာမှာလည်းအဲ့လိုပါပဲဥပမာအမေရိကန်မှာတော့အဲ့လိုပဲတချို့လူလူဖန်ကြတဲ့ဟာဘယ်သူလက်ထက်မှာဖြင့်ဒါဒီမိုကရေစီအားနေသွားတယ်ထွန်းနီတူစွာပဲဥရောပမှာဒီကနေ့တင်းလာနေမှာပဲတင်းလာဆောင်လိုက်တော့ဥရောပဘက်မှာ European မှာ Parliament တွေရွေးကောက်ပွဲလုပ်တော့အဲ့မှာလည်းပဲဒီအမျိုးသားရေးကိုအားပေးတဲ့အမျိုးသားရေးအသံတဲ့ right wing ပေါ်လက်ရပါတီတွေကပို့ပြီးတော့အင်အားကောင်းတာကိုတွေးရတယ်ဆိုတော့ဒါဒီမိုကရေစီရဲ့ဆွေးနွေးလာတဲ့သဘောအဲ့အစဉ်အဲ့သဘောဖြစ်လာတာကနှစ်ပေါင်း20လောက်ဖြစ်ခဲ့ပြီဆိုတော့တချို့လည်းသုံးသပ်ကြပါတယ်ဒီမိုကရေစီနဲ့ကြကြလာတယ်ဒါပေမဲ့လုံးဝပြည့်စည်သွားမှာတော့မဟုတ်ပါဘူးခါပြန်တက်လာတာရှိမယ်အကြရှိမယ်ဆိုတော့အဲ့လိုပဲအတက်ကျနဲ့သွားနေတာပါပဲဆိုတော့အခုအိန္ဒိယနိုင်ငံမှာလည်းပဲဒီမိုကရေစီကဆက်လက်ပြီးတော့ရှင်သာမှာပါပဲဆိုတော့ပြောခဲ့တဲ့သူတို့မှာအခြေခံအဆောက်အဦရှိပါဒီမိုကရေစီကိုထောက်ပံ့ပေးမဲ့ institution တွေပြည်ပရှိတဲ့စစ်တပ်အင်အားလည်းပဲမကြီးညာအောင်လို့ဆီမှာလုပ်ထားတယ်ဒေါ်ရုံကမွတ်စလင်တွေနဲ့စစ်တပ်ထဲမှာပြည်ပကဖြစ်ခဲ့တယ်ဒါပေမဲ့အခုခါမှာတော့အဲ့လိုလဲဖြစ်နိုင်ရအကြောင်းမရှိတော့ပါဘူးစစ်တပ်ထဲမှာတော့မွတ်စလင်တွေဇမှုထဏနဲ့တယ်ဒါပေမဲ့သူတို့ကလည်းပဲဗမာဒီကိစ္စကိုပြတ်တက်ဖြစ်ပြောလှုပ်လာကြတာမတွေ့ပါဘူးနောက်အိန္ဒိယနိုင်ငံမှာစစ်တပ်ကအကြီးအကဲကဆုံးနေတခါလဲတယ်သမ္မတရဲ့လက်အောက်မှာပဲရှိရဲသမ္မတကသာလည်းအဓိကအဖြစ်အဆုံးဖြတ်ပေးရတဲ့လူဖြစ်တယ်စစ်ကျင်ညာရာစစ်ရတာသဘောတူစာချုပ်ထူတာကလုံးသမ္မတရဲ့လက်ထက်မှာရှိတယ်အသက်62နှစ်ဆိုရင်ဘယ်သူဖြစ်ဖြစ်စာထုပ်ပြီးခန့်တယ်နောက်ပြီးတော့လူမျိုးစုအလိုက်တပ်ဖွဲ့တွေရှိရဲပြတ်သွားဖြစ်သူတို့စီမှာနော်ဘယ်တရင်ဘယ်တရင်ဘယ်တရင်ဆိုရှိအဲဆိုတော့သူတို့စီမှာစစ်တပ်ကအနာရှင်စနစ်ဖြစ်လာနိုင်ရမရှိဘူးဆိုတော့တကယ်တမ်းဒီမိုကရေစီကိုစိန်ခေါ်ဖြစ်စီတာစစ်အနာရှင်စနစ်ပဲဒီမိုကရေစီလူထုတိုက်နေတာများတာကတော့အထက်ကျဖြစ်မယ်လုံအောင်ဖြည့်ဆည်းမှာကတော့အနာရှင်စနစ်ကသာဖြည့်ဆည်းမှာပါဆိုတော့အိန္ဒိယနိုင်ငံမှာအဲ့လိုအနာရှင်စနစ်ပေါ်ပေါက်လာနိုင်စရာမရှိဘူးလို့ပြောကြပါတယ
်အခုဒီ အိန္ဒိယရဲ့ရွေးကောက်ပွဲရလတ်တွေပေါ့နောက်နိုင်ငံရေးအခင်းကျင်းအပြောင်းလဲတွေရာအိန္ဒိယချင်းနေနဲ့နောက်မြန်မာပေါ်မှာပေါ့ဘယ်လိုများရိုက်ခတ်လာနိုင်မှာလဲ
သူရအနေနဲ့ကတော့မပြောင်းဘူးဆိုတော့မော်ရီရဲ့နိုင်ငံသားရေးဝါဒဒီတိုင်းပဲဖြစ်မှာပါပဲသူရဲ့အဓိကကာကွယ်ကတော့တရုတ်ကိုအစီအမံပဲလို့သဘောထားမှာဆိုတော့တရုတ်ကိုဆင့်ကျင်တဲ့နောက်နိုင်ငံတွေသူပို့ပြီးတော့နီနီကာဆက်ဆံမဲ့နော်ရုရှားနဲ့လည်းပဲသူကနီနီကာဆက်ဆံတယ်အခုဒါပေမဲ့လည်းအခုခါမှာတော့မော်ဒီရဲ့ပါတီကဆိုတော့ပြောခဲ့ဆိုညွန်ပေါင်းအစုအလားဖြစ်လာမယ်တပါတီရဲ့မဟုတ်ဘူးဆိုတော့သူဖွဲ့ရတဲ့ညွန်ပေါင်းမဟာမိတ်ပါတီကဒေသခံပါတီတွေအများကြီးပါတယ်အဲ့ဒီပါတီတချို့နဲ့သူနဲ့ကတော့သဘောထားချင်းအပြည့်အဝမတိုက်ဆိုင်ဘူးအထူးသဖြင့်နိုင်ငံသားရဲ့ဝါဒမှာသဘောထားကွဲတဲ့ပါတီလည်းအများကြီးရှိတယ်ဒေသခံပါတီကဒီကကွန်မြူနီလိုလာတဲ့ပါတီတွေဖြစ်ကောင်းဖြစ်မှာတချို့ပြည်နယ်တွေမှာအဲ့ဒါမျိုးရှိမယ်လေဝဲရင်းတဲ့ဟာရှိမယ်သာသဖြင့်ပါလေအဲ့လိုပါတီတွေပါဝင်နေတော့နိုင်ငံသားရဲ့ဝါဒနဲ့ပတ်သက်ပြီးတော့လည်းပဲအဲ့ဒီပါတီလေးတွေရဲ့မချေနှက်မှုပါလေသူနဲ့ပူးပေါင်းပါဝင်တဲ့ပါတီတွေရဲ့ကောင်းကင်မှုတော့တွေ့ကောင်းတွေ့နိုင်ရမယ်ထင်ပါတယ်ဒါပေမဲ့သူတို့အစိုးရအတွင်းပြဿနာသာဖြစ်ပါလိမ့်မယ်ဒီလိုကောင်းကင်မှုစီဒီပြည်ပနိုင်ငံသားရဲ့ဝါဒကိုပြောင်းလဲလာနိုင်တဲ့အထီးတော့ရက်ခတ်လိမ့်မယ်မထင်ပါဘူးဒီတိုင်းပဲဆက်သွားနိုင်မယ်ထင်ပါတယ
်မြန်မာနိုင်ငံနဲ့ဆက်ဆက်ရေးကိုပြောမယ်ဆိုရင်လည်းဒီ BJP ပါတီကသူအာဏာရခဲ့တဲ့ဒီအာဏာရနေတဲ့အစဉ်ဆက်မှာပေါ့မြန်မာစစ်အစိုးရအဆက်ဆက်နဲ့နောက်မြန်မာစစ်ကောင်စီနဲ့ရောကောင်းမွန်တဲ့ဆက်ဆံရေးရှိပါတယ်ဒါပေမဲ့အခုကြတော့နေဆက်ဒေတာတွေမှာတိုင်းသားလက်နက်ကိုင်အဖွဲ့ရာဟိုနေမြေစိုးမိုးမှုတွေရှိလာတာကိုတွေ့ရပါတယ်အထူးသဖြင့်ဒီဟိုပေါ့ကလဒန် project ရှိတဲ့ရခိုင်ဘက်မှာဆိုရင် AA ကနေမြေအတန်စီးရနေရရှိပါတယ်ဒီတော့အိန္ဒိယအနေနဲ့မြန်မာအပေါ်မှာဆက်ဆံရေးအနေထားပြောင်းလဲလာနိုင်သလားဘလို့ရှိလာနိုင်ပါလဲ
အိန္ဒိယအစိုးရတွေဟာရာဇဝဂန္ဒီအစိုးရခဏတက်လာတဲ့အချိန်မှာကလွယ်လို့ကျန်တဲ့အချိန်တွေဟာမြန်မာဒီမိုကရေစီကိုအတက်သေးရောလက်သေးလက်မောင်းတောင်းပြီးထောက်ခံခဲ့တာမရှိပါဘူး။ရာဇဝဂန္ဒီအစိုးရပဲပြတ်ပြတ်သားသားထောက်ခံခဲ့တာဖြစ်ပါတယ်။သူတို့ရဲ့အစဉ်လာထားရှိရဲ့မြန်မာဆိုင်ရာမူဝါဒကအိန္ဒိယနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာပဲအစိုးရတက်တဲ့သူတို့နဲ့ဆက်ဆံနေဖို့လိုတယ်။ဘာကြောင့်လဲဆိုတော့သူတို့အကြောင်းပြတာကခေတ္တကအကြောင်းပြတာကအိန္ဒိယရဲ့အစင်းမြောက်သဘုံတွေဟာမြန်မာနိုင်ငံနဲ့ဆက်မှာခုကိုယ်လုံးပြီးနေကြတယ်အဲ့ဒီဒရမာဆိုသူတို့ချိန်မှုဖို့အတွက်မြန်မာစစ်တပ်နဲ့အသင်းတင်းဆက်ဆံဖို့လိုတယ်ဆိုတော့ပြောတယ်အဲ့ဒါကိုသူက pragmatic foreign policy လို့ခေါ်တော့လက်တွေ့အဆုံးအလုပ်ဖြစ်တဲ့နိုင်ငံသားရေးဝါဒကိုသူချိန်သုံးရမယ်မြန်မာနဲ့ပတ်သက်ပြီးတော့အဲ့လိုထားပါတယ်ဆိုတော့အခုတော့ဒီဟာတဲ့ပို့ပြီးတော့အရေးကြီးလာတဲ့ဟာကဒီကယ်ဒန်စီမံကိန်းဘက်ဆုံစီမံကိန်းလောက်ပါတယ်ဆိုတော့ကယ်ဒန်ဘက်ဆုံစီမံကိန်းကြတော့ဒါစစ်ကောင်စီကိုတော်လှန်နေတဲ့ AA အာရခတက်တော်ရဲ့အခုညလိုရဲသူတို့ကလည်းတီလင်းပြောထားတယ်ဒီကလန်စီမံကိန်းလုံငယ်ကိုတုတ်တကပေးထားတာတချင်းထဲမှာအာရကတက်တော့ဟာတရုတ်အိန္ဒိယပြိုင်ဘက်ဖြစ်တဲ့တရုတ်ရဲ့ကျောက်ဖြူစီမံကိန်းဒီတိုင်းပြောတယ်ဆိုတော့အာရကတက်တော့ကနှစ်ဖက်ကိုထိမ့်ပြီးတော့ကစားနေတယ်ပေါ့လေတရုတ်ရဲ့အိန္ဒိယနှစ်ဖက်လုံးကသူကညှိပြီးထိမ့်ထားတယ်ဆိုတော့အိန္ဒိယကလည်းပဲဒီဟာကိုတိုက်လိုက်ပြီးတော့ကြီးနေတာပဲသူကလည်းပဲအာရကတက်တော့နဲ့ဆက်ဆိုင်လို့သူထိမ့်ထားသလိုစစ်ကောင်စီနဲ့ဆက်ဆိုင်လို့သူဆက်လက်ထိမ့်ထားမလို့ထင်ပါတယ်ဒါပေမဲ့တစ်ဖက်ဖက်ကလုံးဝတဖက်ဆောင်နေဖြစ်သွားတဲ့အခါမှာတော့မူတမျိုးပြောင်းကောင်းပြောင်းလာပါလိမ့်မယ်အခုလောလောဆယ်မှာတော့ဒီတိုင်းပဲစတင်ထားမယ်လို့ယူဆပါရမယ်ဟု
တ်ကဲ့ပါဦးကျော်စနားရှင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်အခုတော့သတင်းပတ်စင်ဂျန်စီအစီအစဉ်လှည့်ပါရှင်မတရားမှုကိုလက်မခံနိုင်တဲ့ခွဲစိတ်အထုကူဆရာဝန်အဖြစ်ကနေမြေပြင်တိုက်ပွဲတွေစီရောက်ခဲ့ရတယ်လို့ကရင်ပြည်ဒေသကတိုက်ပွဲတွေကြားရောက်နေတဲ့လူငယ်ဆရာဝန်ဒေါက်တာမျိုးခန့်ကိုကိုကပြောပါတယ်စစ်တိုက်လေရင်တွေနဲ့ဘုံတွေကျဲချနေတဲ့ကြားမှာတိုက်ပွဲတော်တရားရလာတဲ့ရဲဘော်တွေကိုဘလို့ခွဲစိတ်ကုသမှုတွေစွန့်စားလုပ်ပေးခဲ့ရတယ်ဆိုတာကိုဂျန်စီပြည်သက်တွေအတွက်မခင်လေးကဒေါက်တာမျိုးခန့်ကိုကိုနဲ့ဆက်သွယ်စကားပြောထားပါတယ်ရှင်
Hey, ဂျန်စီတို့အတွက်အချိန်ရောက်ပြန်ပြီနော်ဂျန်စီတို့ရေဒီတစ်ပတ်တော့ Creamy Data ကတိုက်ပွဲတွေကြားထဲမှာစွန့်စွန့်စားစားနဲ့ကူညီလှုပ်ဆောင်ပေးနေတဲ့ခွဲစိတ်ထုကူလူငယ်ဆရာဝန်တယောက်အကြောင်းပြောပြပေးသွားမယ်အာနမ်ဒင်းငင်ကသူ့ရဲ့ဘဝအခြေအနေကဘယ်လိုမျိုးရှိနေလဲ
ကျွန်တော်တို့မှာအိမ်မက်တရားအကြီးကြီးရှိတယ်အာကိုယ့်ရဲ့ပညာကိုဟိုဒီလောက်နဲ့မရက်တန်းချင်ဘူးဥပမာကျွန်တော်အဓိကစိတ်ဝင်စားတာနှစ်ပိုင်းပေါ့အာဒီဒီ general surgery မှာဆိုလို့ရှိရင် bike 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 ပေါ့နော် bike bike နောက်တစ်ခုကတော့အာကျွန်တော်ရဲ့အိမ်မက်နောက်တစ်ခုဖြစ်တယ်ငငယ်လေးရဲ့အိမ်မက်ဖြစ်တယ်နှလုံးနဲ့ရင်ကောင်းဒိုင်းဆိုင်ရာခွဲစိတ်ထုခုပေါ့နော်အဲ့ဒါဖြစ်ချင်တယ်ပေါ့ဒါတွေကအာနာတိမ်သွားတဲ့အချိန်မှာတော့ဒီမျောလင်းချက်တွေအကုန်လုံးလိုက်ချိုးလိုက်တယ်လို့ခံစားရတယ်ပေါ့နော
်အာနာတိမ်ပြီးနောက်ပိုင်းသူ့ရဲ့အိမ်မက်တွေကိုစွန့်ပြီးတော့ဘာတွေဆက်လုပ်ခဲ့လဲ
စီတီအန်လုပ်တယ်ပေါ့နော်အမအူဆုံးကတော့ဘာလို့ဟာဒီတို့အရေးပဲလိုက်လုပ်တာပေါ့နော်လက်သုံးချောင်းထောင်နေအကျန်းဖတ်ပြီးတော့ဖြုတ်ခွဲတာတွေရှိလာအဲ့တော့ဒဏ်ရာတွေရလာကြတယ်အဲ့တော့ကျွန်တော်တို့ဒီဟိုဒီအမဂျမိုက်ရှောက်ရှောက်မှုလုပ်ပေးဖို့လဲလိုအပ်လာတဲ့အခါကျတော့အားလုံးဒီ CDN တွေပေါ့နော်ဆရာဝန်ကျွန်တော်ဆရာမတွေကိုတိုင်ပင်ပြီးတော့မှကျွန်တော်တို့ဒီစေကန်းတစ်ခုလုပ်တယ်ပေါ့နော်နောက်ကျတော့အဲ့ဒါ6လလောက် run ပြီးသွားတဲ့အခါမှာစက္ကသကအဝင် CD ပေါ့နော်အဲ့တော့ကျွန်တော်ထွက်ပြေးလာရတယ်ပေါ့ဘယ်လိုပဲဖြစ်ဆက်လုပ်ဖို့ကတော့ဆုံးဖြတ်ချက်ကခိုင်မာပြီးသွားပြီအဲ့တော့ဒီပုံမှာလုပ်လို့မရတော့မြို့မှာလုပ်လို့မရတော့ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီတော်ရဲကိုကြောက်လာတယ်ပေါ့နော
်တော်ရဲကိုရောက်သွားတဲ့ချိန်မှာရောသူဘာတွေနဲ့ကြုံတွေ့ခဲ့ရလ
ဲလုံခြုံရေးပိုင်းဆိုင်ရာဒီပေါ့နော်နှောက်ယှက်မှုကြုံရတယ်ပေါ့နော်ကျွန်တော်တို့တွေကဒီအဖွဲတစ်ခုရဲ့နေမိမှာနေရင်တို့ကအဲ့ဒီအဖွဲရဲ့လူလို့ထင်သွားကြတယ်ပေါ့နော်ဟုတ်အဲ့ဒီခါကျတော့မကြည်ဘူးပေါ့မကြည်တဲ့အခါကျလို့ရှိရင်ကျွန်တော်ရဲ့စေးပညာညီပုံမောင်နှမတွေကိုနော်ချင်းချောက်ခဲ့တာတွေရှိတယ်။အဲ့တော့ဆိုလို့ရှိရင်ဒီကားနှစ်စီးရှင်ပြီးတော့ဒါတော့အဖွဲစီရလည်းပဲကားနှစ်စီးရှင်ပြီးတော့ဟိုပေါ့လေဒါတော့မှအရင်ကြီးထိတာမဟုတ်ပါဘူးပွတ်သွားမိတာပေါ့နော်။ဒါဆိုလို့ရှိရင်နှစ်စီးစလုံးမှတာဝန်ရှိတယ်ပေါ့လေနော်။အဲ့ဒါကိုပါလဲဆိုတော့လက်နှက်တွေကင်ပြီးတော့မှဟိုကားပေါ်ကနေဆင်းချလာပြီးမယ်ဆိုလို့ရှိရင်ဆရာဝန်ရောဘာဆရာဝန်ကားမှန်းသိတယ်နော်။ဆရာဝန်ရောဘာရောမသိဘူးဖြစ်ချက်မှာပဲဆိုရဲဟာမျိုးက mainly တရားကြောက်ဦးတုံတဲ့တကယ်လဲလုံးမဲ့ပုံစံလက်နှက်တွေနဲ့ဝိုင်းလာပြီးတော့လို့အဲ့လိုမျိုးဆိုရဲအခါကျတော့ဟိုအခက်မသိရင်နောက်တစ်ခုလဲကြုံရသေးတယ်ကျွန်တော်တို့ရဲ့ဖယ်ရာဒလန်ဆိုပြီးတော့မှဆွဆွဲပြီးတော့မှဖမ်းဖို့လုပ်တယ်ပေါ့ဒီအရှင်းပြောရင်အခက်ခဲတွေဒီလိုချင်းချောက်မှုတွေရှိခဲ့ပေမဲ့ကျွန်တော်တို့မှအောင်မြင်မှုအနေနဲ့ပို့ပြီးတော့စီလုံးသွားကြတယ်ပို့ပြီးတော့လုံနိုင်တဲ့အရာကြီးလည်းရှိခဲ့တယ်ပေါ့ကျွန်တော်တို့အချင်းချင်းလဲစီလုံးဖို့အတွက်အခွဲဖွဲလိုက်တယ်ကာကင်းဒီဆောင်များအစီယုံဆိုတော့နောက်ပိုင်းမှာလည်းပဲဒီစစ်ရေးတွေကလည်းတို့အချင်းချင်းပေါ့နော်ချင်းရော comment တစ်ခုတည်းကိုသွားဖို့အတွက်ပေါင်းစည်းကြတဲ့အခါမှာအခွဲတွေကလည်းဟိုဖြစ်လာတယ်ပြီးတော့ကျွန်တော်တို့တွေဒီရေးရှည်ရလာတဲ့အခါမှာကျွန်တော်တို့စေတနာတွေလည်းတို့သဘောပေါက်လာတယ်အားလုံးကိုကျွန်တော်တို့ကြောတိုင်းနေတာမခွဲခြားပဲဘယ်ကရဲဘော်ပဲဖြစ်ဘလို့ပဲဖြစ်အကောင်းဆုံးကုသမှုတွေကျွန်တော်တို့အကောင်းဆုံးပေါ့နော်ကျွန်တော်တို့တတ်နိုင်တဲ့အရာတွေနဲ့အကောင်းဆုံးဖြစ်အောင်လုပ်ပေးတယ်ဆိုတဲ့အခါကျတော့အဲ့ဒီဟာတွေကတော့ဟိုကျွန်တော်တို့မှကင်းသွားပြီပေါ့နော
်လက်နဲ့ကြည်တဲ့လေးရင်တန်ကြားထဲမှာစေကုသပေးနေရတဲ့ဆရာဝန်တယောက်ရဲ့ခံစားချက်ကရောဘလို့ဖြစ်နေမလဲ
ကြားပြီဆိုတာနဲ့ကျွန်တော်တို့တွေကဟုတ်นิสัยอ่ะป่ะเนาะกระดิ่งออกဖြစ်ဖြစ်ပြီးွားတဲ့ခါကြလို့ရှင်ကိုပုံခုချင်းနဲ့နီးရဲဆိုလဲပုံခုချင်းဖြစ်ဖြစ်ပေါ့เนาะရှိတဲ့အကောင်ရနိုင်တဲ့နေရာတွေအကုန်လုံးပြီးဝင်ချာတန်းဝင်ချာတာပဲပေါ့เนาะဘာကြောက်လဲဆိုတဲ့ခါကြတော့ဒီလိုဖြစ်တဲ့လူနာတွေကကျွန်တော်တို့စီရောက်လာတယ်ဆူဆူဝါးတွေဖြစ်တယ်ဥမျက်စီရှိမှဒီလိုလူနာမျိုးတွေကိုကိုကိုရန်ကလည်းတွေးကြုံရတယ်ကုလဲကုဟာပေးတယ်เนาะဆိုတဲ့အခါမှာကျတော့ဘလောက်တောင်မှပြင်းထန်ပြီးတော့ဟိုဘယ်လိုဖြစ်တယ်လဲဆိုရဲအရာကိုမြင်ရတဲ့အတွက်ကြောင့်မလို့ရှင်းပြောရင်လူဆိုတာကြောက်တာပေါ့တော့သူတပြည့်ကျွန်တော်ကိုရီးယားဒီလက်တွေရှိနေမှာပဲ6လောက်ဆုံးရှုံးသွားရင်တော့မှဟိုဟာဖြစ်ပြီးလေ6လောက်နဲ့ဟိုချီတူးနဲ့မတက်ရက်ပြီးတော့ခွဲလို့ရတယ်လက်တွေဆုံးရှုံးသွားရင်ကျွန်တော်တို့ခွဲလို့မရတော့ခေါင်းထိသွားရင်စင်မစင်းသားနိုင်တော့ကိုဆက်လောက်ရမယ့်အရှင်းအကြာကြီးဆက်လောက်ပြီးခြင်းနဲ့အဆုံးထိသွားခြင်းနဲ့အဲ့ဒီတော့အဲ့ဒါတော့ကြောက်တယ်အဲ့ဒီတော့အဲ့လိုမျိုးတွေလုပ်တယ်ပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာတော့နည်းနည်းလေးအနားယူသွားလာတယ်ဆိုတဲ့အခါကျတော့ဒီလေးရင်အတန်းကတော့ဝေးသေးတယ်အဲစင်တီလောက်တည်ရဲနည်းနည်းပေါ့တာပေါ့နော်တကယ်တော့ပေါ့တာတော့မကောင်
းလင်းနဲ့ဘုံကျဲနေတဲ့ကြားထဲမှာခွဲစိတ်ကုသခဲ့ရတဲ့သူ့ရဲ့အတွေ့အကြုံလေအခုလိုပဲပြောပြထားတယ
်အဲ့ဒါလေကျွန်တော်ဘဘွားမှာပထမဦးဆုံးခွဲပူးတဲ့ခွဲစိတ်မှုပေါ့ဘာခွဲစိတ်မှုလဲဆိုတဲ့အခါကျတော့လူနာကအရေးပေါ်ကဘိုက်ထိသွားတယ်ဘိုက်ထိသွားပြီးတော့ तू ကဒီဘိုက်ဒီအရှိကနေပြီးတော့မှကြောအနောက်ထိကိုဒိုးရုပ်ပေါက်ဖြတ်သွားတဲ့ဟာပေါ့နော်ခန္ဓာကိုယ်ရဲ့အကြီးဆုံးသွေးပြန်ကြောမကြီးကိုထိထားတာထိထားတာမှတော်တော်ကြီးပြင်းနေပေါ့နော်သွေးတွေကဒီဟိုဒီပုံမှန်ကောင်ကနေပုံမှန်ကောင်ပိုက်ထွက်ပြီးတော့ဝေါခနဲ့ထိုးထွက်တယ်လို့ပဲဝေါဆိုထွက်တာအာသွားပြီပေါ့ဟာလေဒါပေမဲ့ဟိုကအမြန်ပတ်ဆိုတောက်ဖိချလိုက်ပြီးတော့အဲ့ဖိချလိုက်တဲ့အချိန်မှာပဲပေါ်ကလေရင်ကလာပြီလေရင်ကပြန်တယ်ဝေါခနဲ့ဒါပြန်တဲ့ခါကျတော့အဲငါကိုဆိုပြေးရပြီလေပြေးရတော့စဉ်းစားလိုက်တဲ့အဲ့အချိန်မှာဒီဟာကိုဖြွင့်ပြီးတော့ပြေးရင်သေးကြတယ်သူသေးပြီရဲဘော်သေးမှာအဲ့တော့ကိုရဲဆောင်အာသေရင်လဲကန်တရားပဲပေါ့နော်အဲ့ဒီခါကျတော့ငါမပြေးဘူးဆက်လုထားမယ်ဆိုတဲ့ဟာမျိုးနဲ့ပေါ့နော်အဲ့တော့ကိုလည်းမပြေဘူးကျန်တဲ့သူတွေလည်းပြေးကြတော့ပေါ့နော်ဆက်လုကြတယ်ဆက်လုကြတာအဲ့ဒီခွဲစိတ်မှုကပထမဦးဆုံးဘဝမှာတကယ်အကြီးမားဆုံးခွဲစိတ်မှုဆိုရင်ပဲအောင်မြင်သွားတယ်အဲ့ဒီရဲဘော်ဒီအကူကတော့ဟိုပေါ့နော်ပုံမှန်အတိုင်းသွားလာလှောက်ရှာနေနိုင်ပေါ့နော
်ရောက်တဲ့နေရာမှာအကောင်းဆုံးဖြစ်အောင်ကြိုးစားပေးနေတဲ့လူငယ်ဆရာဝန်လေးကအခုဆိုလို့ရှိရင်ကရနီဒေတာမှာစေကောလေးကိုဖွင့်ဖို့လဲသူကကြိုးစားလှုပ်ဆောင်နေရတဲ့အဲ့ဒီအကြောင်းလေးရှေ့တစ်ပတ်မှာပြောပြပေးသွားမှာမို့လို့ဂျန်စီအစီအစဉ်ကိုဆက်စောင့်ကြည့်ဖို့မမေ့ကြပါနဲ့နော
်အခုတော့အပတ်စဉ်အခစားအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
ပြင်းထန် open tennis နဲ့ပြိုင်ပွဲမှာတော့ champion တစ်တယောက်နဲ့နှစ်တော်ကြာဘယ်သူမှမလုံနိုင်တဲ့စံချိန်တစ်ခုကိုပြန်တင်နိုင်ခဲ့ပါတယ်။ဆာဗီးယားနိုင်ငံသားနိုဗက်ဂျိုကိုဗစ်ကတော့သူ့ရဲ့ဒုထံရခွဲစိတ်ကုသမှုအောင်မြင်တယ်လို့ပြောပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပခဲ့တဲ့ပြင်သစ် Open Tennis ပြိုင်ပွဲမှာတော့အမျိုးသားဘက်မှ Champion တစ်တယောက်ထွက်ပေါ်လာခဲ့ပြီးတော့အမျိုးသမီးဘက်မှာတော့နှစ်တန်းကြာဘယ်သူမှမလုံနိုင်သေးတဲ့စံချိန်တစ်ခုကိုပြန်တင်နိုင်ခဲ့ပါတယ်။အမျိုးသမီး Final ကိုစနေနေ့ကကစားခဲ့ကြတာမှာပိုလန်နိုင်ငံက Igor Świątek ကအီတလီက Jasmine Paolini ကို 6-6 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ပြင်သစ် Open ကို၄ချိန်မြောက်ပိုဆွဲသွားခဲ့ပါတယ်။ဒါစရတဲ့အထွတ်တော်ပြင်သစ် open ကိုလွန်ခဲ့တဲ့9နှစ်အတွင်းမှာ၄ချိန်မြောက်ဘူဆွဲတာဖြစ်သလိုဒီနေ့မှာဘူဆွဲသွားတဲ့အတွက်သူဟာ3နှစ်ဆက်တိုက်ဘူဆွဲခဲ့တာလည်းဖြစ်ပါတယ
် Oh, it means a lot. This tournament has been, you know, pretty surreal with its, you know, beginning.
ဒါကကျွန်မအတွက်တော့သိက္ကိုအရေးကြီးပါတယ်ဒီပြိုင်ပွဲအစားပထမပွဲနဲ့ဒုတိယအဆင့်ပွဲတွေမှာအတော့ကိုမယုံနိုင်လောက်အောင်ပါပဲအဲ့ဒီနောက်တော့ကျွန်မကပွဲတိုင်းပိုကောင်းအောင်ကစားနိုင်လာခဲ့ပြီးအဲ့ဒီအတွက်ကျမကိုကျမအကုန်ယူမိပါတယ်။ဘာကြောင့်လဲဆိုတော့ကွင်းပြင်မှာရှိတဲ့ပရိသတ်တွေရဲ့မျောလင်းချက်တွေနဲ့ PR တွေကအရင်များပါတယ်။ကျမအတွက်တော့ဒါရီကိုယဉ်ဆိုင်ဖို့အဆင်သင့်ဖြစ်နေခဲ့ပြီးအနိုင်ရလိုက်တဲ့အတွက်လည်းဝမ်းသာပါတယ်
။မြူးမီဂရန်ဒ်စလမ်ပြိုင်ပွဲတွေကို3နှစ်သက်တိုက်နောက်ဆုံးအချိန်ဘူဆွဲခဲ့တာကတော့ဆရီနာဝီလျံဖြစ်ပြီးတော့2012ကနေ2014အထိ American Open မှာ3ချိန်သက်တိုက်ဘူဆွဲခဲ့တာဖြစ်ပြီးပြင်းထန် open မှာ3နှစ်သက်တိုက်နောက်ဆုံးချိန်ဘူဆွဲခဲ့တာကတော့ Belgian နိုင်ငံက Justin Hannon က2005ကနေ2009အထိဘူဆွဲခဲ့တာဖြစ်ပါတယ်။ဆရာတဲ့အခုဒီချိန်ထပ်ပြီးတော့ရသွားတဲ့အတွက်ဒါဟာသူ့အတွက်တော့ Grand Slam ပြိုင်ပွဲကိုလည်း5ချိန်မြောက်ရရှိသွားတာဖြစ်ပါတယ်ခင်ဗျာ။မြူးသား final မှာတော့ Spain နိုင်ငံကအသက်21နှစ်သာရှိသေးတဲ့လူငယ်ကစားသမား Carlos Alcaraz ကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။မျိုးသားဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားခဲ့ကြတာမှာ Alcaraz နဲ့ Germany က Alexander Zverev တို့၅ပွဲအကျိတ်နဲ့ကစားခဲ့ကြပြီးတော့နောက်ဆုံးမှာ Alcaraz က 6-3-2-6-5-6-6-1 နဲ့အနိုင်ရသွားခဲ့တာပါ ဒါဟာ Alcaraz အတွက်တော့ပြင်သစ် Open ကိုပထမဆုံးအကျိတ်ဘိုဆွဲတာဖြစ်ပြီးတော့အခုလိုဘိုဆွဲသွားတဲ့အတွက်သူကအခုဆိုရင် American Open, Wimbledon နဲ့ပြင်သစ် Open Grand Slam ပြိုင်ပွဲတွေကိုတစ်ကြိမ်စီဘိုဆွဲပြီးတော့ Grand Slam Super ကိုလည်း3ကြိမ်မြောက်ရရှိသွားခဲ့ပါတယ်Alcaraz ကတော့သူ့ရဲ့ပထမဆုံး Grand Slam Super ရခဲ့တဲ့ American Open နဲ့မနစ်က Wimbledon Final မှာ Djokovic ကိုအနိုင်ရပြီး Champion ဖြစ်တာတွေကထူးခြားကြောင်းဒါပေမဲ့ဒီ Grand Slam Champion ဆု၃ခုထဲမှာဘယ်ဟာကိုဂုဏ်ယူဆုံးလဲဆိုတဲ့အပေါ်မှာတော့ Alcaraz က
probably this one is the
moment that the open ဖြစ်ပါလိမ့်မယ်ဒါကကျွန်တော်တော်တော်ကုကုကိုတကယ်ဂုဏ်ယူမိတဲ့အချိန်ပါဘာကြောင့်လဲဆိုတော့ဒီပြိုင်ပွဲမှာအဆင်သင့်ဖြစ်ဖို့အတွက်ကျွန်တော်ရဲ့အဖွဲ့နဲ့အတူစကားတွေပြောပြီးလှုပ်ခဲရတာတွေအတွက်ပါတကယ်လို့လေးကျင့်ခဲ့ရင်ဒါမှမဟုတ်မလေးကျင့်နိုင်ခဲ့ရင်ဘယ်လိုလုပ်ကြမလဲဆိုတာတွေကိုဆွေးနွေးခဲ့ကြရပြီးအမှန်တိုင်းပြောရရင်ဒါတွေကကျွန်တော်အတွက်တကယ်ကိုခက်ပါတယ်ဒါကြောင့်ဒီ Grand Slam Champion ဆုကကျွန်တော်တော်တော်ဂုဏ်ယူရဆုံးပါပဲ
အခုလိုပြင်သစ် Open ကိုအနိုင်ရသွားတဲ့အတွက် Alcaraz ဟာ Grand Slam ပြိုင်ပွဲတွေမှာကွင်းမြတ်နှစ်ပြင်သုံးခုစလုံးကိုအနိုင်ရတဲ့အထဲမှာအသက်အငယ်ဆုံးဖြစ်နေလဲစံချိန်တင်သွားခဲ့ပါတယ်ဒီနေ့ပြင်သစ် Open မှာ Carlos Alcaraz အနိုင်ရဖို့ဆွဲသွားတာနဲ့ပတ်သက်ပြီးတော့ Tennis ဝါသနာရှင်တဦးဖြစ်တဲ့ဥက္ကုကိုတော်ကိုမေးကြည့်ထားပါတယ
် Carlos Alcaraz ကအခု22နှစ်ပေါ့နော်အသက်ကသူ professionally ကစားတာ6နှစ်တော့ရှိသွားပြီဆိုတော့ဒီ Grand Slam 4ခုမှာသူက2022မှာ US Open နိုင်ထားတယ်နောက်2023မှာဝင်ဘူတန်သူရတယ်တင်နေနော်နောက်2024အခု French Open ဆိုတော့သုံးကတော့ရပြီးပြီဒါပေမဲ့သူက consecutively တနည်းထဲမှာတခါတည်း4ခု3ခုလုံးရတာမဟုတ်ဘူးလीဆိုတော့သူ့မှာကတော့ဟို potential ရှိတာပေါ့သူကငယ်သေးတယ်ငယ်ကူရှိတယ်ကစားနိုင်တယ်အဲသူသာထိန်းသွားနိုင်လို့ရှိရင်အဂျိုကိုဗစ်တို့ရောရာဂျာဖက်ဒရာရိုတီကိုသူလဲဟိုမျောမှန်းနိုင်တာပေါ့အဲ့ဒီအဆင့်ရောက်လာတော့နောက်စီးရကစားတာများတယ်ဗျသူကအရက်ကနည်းနည်းလေးပူတော့သူက7ဘောလီတော့သူကိတ်ပြောကစားနိုင်မယ်မထင်ဘူးနော်ဘရလို့ဘယ်လိုခေါ်မလဲဟို overhead ပဲရတဲ့ကတည်းကသူမှနည်းနည်းလေး weak point တော့ရှိသူကဟို base line ကနေရိုက်တဲ့ သူကဂျိုကိုဗစ်တို့လိုမျိုးပဲနောက်စီးရနေကစားတာမျိုးပဲများတယ
်ပြမတော့မနစ်ကချန်ပီယံနိုဗက်ဂျိုကိုဗစ်ဟာစရုံးရအဆင့်မှာဒူးဒန်ရာကြောင့်ကွာတာဖိုင်နယ်ပွဲစဉ်တွေကိုမကစားနိုင်ပဲပြိုင်ပွဲကထွက်လာရတဲ့အတွက်နှစ်20အတွင်းပြင်သစ်အိုပန်အမျိုးသားတင်းနစ်ပြိုင်ပွဲတွေဘက်မှာတော့ဖက်ဒရယ်နဒောင်းနဲ့ဂျိုကိုဗစ်တို့၃ယောက်ထဲမှာဖိုင်နယ်မှာဘယ်သူမှမပါနိုင်တဲ့ပထမဆုံးပြင်သစ်အိုပန်ဖိုင်နယ်ပွဲလည်းဖြစ်ခဲ့ပါတယ်ဒီနေ့ပြင်သစ်အိုပန်ရဲ့ဒီတဦးချင်းပြိုင်ပွဲတွေမှာဘိုးဆွဲသွားတဲ့သူတွေကတော့စုချင်းငွေဖြစ်နဲ့ Euro 1.4 တန်ရရှိပြီးတော့ဒုတိယဆုအနေနဲ့ကတော့ Euro 1.2 တန်ရရှိခဲ့ကြပါတယ်ခင်ဗျာနောက်ထပ်တင်းနစ်သတင်းတစ်ခုကတော့ဆိုဗီယက်နိုင်ငံသားဂျိုကိုဗစ်ဟာသူ့ရဲ့ဒူးဒန်ရာကိုအောင်မြင်စွာခွဲစိတ်ကူးစက်နိုင်လိုက်တယ်လို့ပြောပါတယ်ဂျိုကိုဗစ်ဟာပြင်သစ်အိုပန်ဒုတိယအဆင့်နိုင်တဲ့ပွဲမှာဒူးဒန်ရာရခဲ့တာကြောင့်ควอเตอร์ไฟนอลပွဲစဉ်ကိုဆက်မကစားဘဲပြိုင်ပွဲကနေနှုတ်ထွက်ခဲ့ပြီးတဲ့နောက်ဒီဒန်ရာကိုလည်းခွဲစိတ်ကူးစက်ခဲ့တာဖြစ်ပါတယ်ဂျိုကိုဗစ်ကတော့သူ့အနေနဲ့ပြီးခဲ့တဲ့ရက်ကခက်ခဲတဲ့ဆုံးဖြတ်ချက်ကိုချခဲ့ရပြီးတော့ခွဲစိတ်မှုအောင်မြင်ကြောင်းသူ့ရဲ့လူမှုကွန်ရက်ကနေပြောကြားခဲ့ပါတယ်အခုလိုဒန်ယာပြဿနာကြောင့်ပြိုင်ပွဲကနေထွက်လိုက်ရတဲ့အတွက်ဂျိုကိုဗစ်ဟာကမ္ဘာစစ်တနေရာကလည်းဖယ်ပေးလိုက်ရသလို25ခုမြောက် Grand Slam ကိုယူပြီးအမျိုးသားဘက်မှရောအမျိုးသမီးဘက်မှပါစံချိန်နဲ့အများဆုံးတင်နိုင်ဖို့အခွင့်အရေးကိုလည်းဒီပြင်သစ် Open မှာလက်လွတ်ခဲ့ရပြန်ပါတယ်ဂျိုကိုဗစ်ဟာမနစ်တုန်းကတော့ Australian Open ရောပြင်သစ် Open မှာဘိုးဆွဲခဲ့ပေမဲ့ဒီနေ့မှာတော့ဒီပြိုင်ပွဲနှစ်ခုစလုံးကိုအနိုင်မရခဲ့တဲ့အတွက်သူ့အနေနဲ့ Grand Slam ပြိုင်ပွဲတွေကို24ချိန်ရပြီးတဲ့နောက်မှာပြိုင်ပွဲတွေကိုအရင်လောက်အနိုင်ရဖို့စိတ်အားထက်သန်သေးရလားဆိုတာလဲမေကွန်ထုတ်စရာတွေရှိလာနေပါတယ်။ဒါနဲ့ပတ်သက်ပြီးဥကူကတော့ပြောတာကတော့
အခုကဟဲ့လားအသက်တိုင်းရရောနောက်သူ့ရဲ့ဘာသာရေးတော့ Orthodox ရောဟုတ်တယ်မလား။ဆိုဘာသာရေးကြောင့်ဒီမှာသူတစ်ချိန်တုန်းကလည်းဒီ COVID ကျွေးလိုက်မထိုးခဲ့ဘူးဆိုတော့သူဆရာကိုသူ့အဖေနဲ့နောက်သူတို့တော်တော်လေးကိုဘယ်လိုခေါ်မလဲ against လုပ်ခဲ့တဲ့စိတ်ဓာတ်တွေပဲရှိတယ်။ဆိုတော့စိတ်ဓာတ်ကတော့ तू ကမာတော့မာပါလေ။ तू ဇောင်းမယ်ဆိုလို့ရှိရင်တော့ तू ဖြစ်နိုင်ပါသေးတယ်။နောက်ထပ်တစ်ခုနှစ်ခုထပ်ရနိုင်ပါသေးတယ်။ तू စိတ်ပျောက်သွားတဲ့လူမျိုးတော့ကျွန်တော်ကမထင်ဘူးလား။အထင် तू ဇောင်းမှာပဲ तू ရဲ့ဟိုကဒါနဲ့သူ့ရဲ့ကျမ်းမာရေးနဲ့ဒီခန္ဓာကိုယ်ရဲ့လောက်ဒီလုံနိုင်ဦးမလဲဆိုတော့ပုံမှန်တော့မူတည်တာပေါ့လေကျွန်တော်မြင်မှာတော့သူကတော့စိတ်တော့ရှော့အောင်မဲ့တော့မထင်ဘူးဒီနှစ်ပိုင်းအတွက်မှာတော့
Grand Slam ပြိုင်ပွဲတွေဘက်မှာတော့အမျိုးသားတွေဘက်မှာ Djokovic က24ချိန်နဲ့အများဆုံးရထားပြီးတော့ Nadal က22ချိန်နဲ့ဒုတိယ Federer ကအချိန်20နဲ့တတိယအများဆုံးရထားတာဖြစ်ပြီးအမျိုးသမီးတွေဘက်မှာတော့ Australia က Margaret Court က24ချိန်နဲ့အများဆုံးရထားပြီးတော့ American က Serena Williams က23ချိန်နဲ့ဒုတိယ Germany က Steffi Graf က22ချိန်နဲ့တတိယအများဆုံးရထားတာဖြစ်ပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာရေးပြစီချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
ဒေါက်တာရှင်တို့ခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ခြားသာပြည်နေမနဲ့ခင်ထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 kHz 12133ည၊လိုင်းဒိုမီတာ40 kHz 9413ည၊လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမ်မီတာ190 kHz 1509တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ကာကွယ်ရေးဆိုင်ရာအကြီးအကဲတွေဟာဘယ်အချိန်မဆိုအချိန်တိုင်းပြည့်စုံဆွေးနွေးသင့်ပါတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဒုံချန်းနဲ့စင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ပြီးမှအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်ဒ်အော့စတင်ကပြောဆိုခဲ့ပါတယ်။
There's no substitute for open lines of communication to avoid
misunderstandings. မာယွန်းတွက်ချက်မိတာတွေနားလည်မှုလွဲမှားတာတွေကိုရှောင်ရှားနိုင်ဖို့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားတဲ့နည်းလမ်းကလွဲပြီးအခြားနည်းလမ်းမရှိပါဘူး။ကျွန်တော်အမြဲပြောခဲ့သလိုပါပဲတွေးဆုံဆွေးနွေးရေးဟာအရေးကြီးပါတယ်။ဒါဟာတကယ်လိုအပ်တဲ့အရာတစ်ခုပါ
။စစ်ဘက်ဆိုင်ရာခေါင်းဆောင်နှစ်ဦးဟာမေလ31ရက်နေ့စင်ကာပူနိုင်ငံရှန်ဂရီလာကာကွယ်ရေးညီလာခံပြင်ပမှာလူချင်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါဟာတရုတ်နဲ့အမေရိကန်အကြား18လအတော်အတွင်းကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေပထမဦးဆုံးအကြိမ်တူချင်းတွေ့တာပါ။ရိုးသားပွင့်လင်းမှုရှိတဲ့ဆွေးနွေးပွဲလို့ဝင်ကြီးအော့စတင်ကပြောပါတယ်။ အခြားကိစ္စရပ်တွေအပြင်ထိုင်ဝမ်တမရအသစ်ရွေးချယ်ပြီးနောက်တရုတ်ရဲ့ရန်လိုတဲ့အပြုအမူတွေနဲ့ပတ်သက်ပြီးစိုးရိမ်ချက်တွေကိုလည်းဝန်ကြီးအော့စတင်ကဆွေးနွေးပြောဆိုခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကထုတ်ပြန်ပါတယ်။အမေရိကန်အနေနဲ့တရုတ်ပြည်တပီတဲ့မူကိုသာဆက်လက်ကင်ဆွဲထားကြောင်းနဲ့ထိုင်ဝမ်ရေလက်ကြားတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးဟာအရေးကြီးကြောင်းကိုလည်းဝန်ကြီးအော့စတင်ကအလေးထားဆွေးနွေးခဲ့ပါတယ်။နိုင်ငံတကာဥပဒေတွေနဲ့အညီလွတ်လပ်စွာရေချောင်းသွားလာခွင့်ကိုလေးစားလိုက်နာဖို့လိုအပ်ပြီးအထူးသဖြင့်တော့တောင်တရုတ်ပင်လယ်ပြင်အတွင်းမှာဖြစ်ကြောင်းဆွေးနွေးခဲ့ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာဥပဒေတွေအရခွင့်ပြုထားတဲ့ဘယ်နေရာကိုမဆိုလေရင်ပြန်တန်းတာတင်မောခုံမောင်းတာတွေကိုတာဝန်ယူမှုရှိရှိလှုံ့ဆော်သွားမှာဖြစ်တယ်လို့လည်းဝန်ကြီးအော့စတင်ကပြောဆိုခဲ့ပါတယ်။နိုင်ငံအကြီးအငယ်မရွေဘယ်နိုင်ငံမဆိုသူတို့ရဲ့ရေပိုင်နဲ့ကိုလိုအပ်တယ်လို့အသုံးချနိုင်ပါတယ်။ဒါအပြင်နိုင်ငံတကာဥပဒေတွေရဲ့ခွင့်ပြုချက်နဲ့အညီလွတ်လပ်စွာရေချောင်းသွားလာခွင့်ရှိပါတယ်လို့ဝန်ကြီးအော့စတင်ကတွေ့ဆုံဆွေးနွေးခဲ့စဉ်ထပ်မံအတည်ပြုပြောဆိုခဲ့ပါတယ်
။ We all share an interest in ensuring that the South China Sea remains open.
တောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာသွားလာနိုင်ရေးဟာကျွန်တော်တို့အားလုံးရဲ့အကျိုးစီးပွားဖြစ်ပါတယ်။ဒီဒေသငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဟာတကမ္ဘာလုံးအတွက်လည်းအရေးကြီးတဲ့ကိစ္စပ
ါအမေရိကန်ပြည်ထောင်စုကလိုလားတဲ့တရုတ်နဲ့ဆက်ဆံရေးဟာပြိုင်ဆိုင်မှုကိုအခြေခံတဲ့ဆက်ဆံရေးမျိုးဖြစ်ပါတယ်ရန်လိုတဲ့ဆက်ဆံရေးမျိုးမဟုတ်ပါဘူးဒါပေမဲ့မျှော်လင့်တဲ့အနေအထားတွေကိုရှင်းရှင်းလင်းလင်းရှိအောင်တော့လုပ်ရမှာပါလို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကပြောဆိုခဲ့ပါတယ
် And the issues that we see that are very very troubling.
ကျွန်တော်တို့တွေ့မြင်နေရတဲ့ကိစ္စရပ်တွေကတော့အတော်ကိုပြဿနာရှိပါတယ်ဆက်သွယ်ဆွေးနွေးရေးလမ်းကြောင်းတွေဖွင့်ထားတယ်ဆိုရင်တော့ဒီကိစ္စတွေကိုအဲ့ဒီလမ်းကြောင်းတွေကနေတဆင့်ဆွေးနွေးဖြေရှင်းနိုင်ကြမှာပါ
တွက်ချက်မှုလွဲမှားတာတွေနဲ့နားလည်မှုလွဲမှားတာတွေမဖြစ်စေဖို့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ခေါင်းဆောင်တွေအနေနဲ့အတူတကွဆက်လက်လှုံ့ဆော်ဖို့လိုအပ်ပါတယ်လို့လည်းဝန်ကြီးအော့စတင်ကပြောဆိုခဲ့ပါတယ်ပြောဆိုဆွေးနွေးမှုတိုင်းကတော့ပျော်ရွှင်ဝမ်းမြောက်စရာတွေမဖြစ်နိုင်ပါဘူး။ဒါပေမဲ့လည်းကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ဆက်ပြီးဆွေးနွေးပြောဆိုနေဖို့လိုအပ်ပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောဆိုခဲ့ပါတယ
်။အမေရိကန်စိုးရိမ်တဲ့ဘောရအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ
။ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ခြင်းနဲ့အကြံပြုလိုတယ်ဆိုရင်တော့ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ email လိပ်စာ bamis@voenews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOE ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်ဂါဇာကမ်းမြောင်မှာအပြစ်ရရေးသဘောတူညီချက်အတွက်ဟာမတ်စ်ဘက်ကအပြောင်းလဲအများပြတ်နဲ့ပြန်လည်အစိုးပြုထားပြီးအဲ့ဒီတဲကတချို့အလုပ်ဖြစ်နိုင်ပေမဲ့တချို့ကတော့အဆင်မပြေနိုင်ဘူးလို့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ကဗုဒ္ဓဟူးနေ့မှာပြောပါတယ်။အစ္စရေးကမူလအစိုးပြုထားချက်ကိုအဲ့ဒီအတိုင်းအခုအချိန်ထိလက်ခံထားပေမဲ့ဟာမတ်စ်ဘက်ကတော့သဘောမတူခဲ့ဘူးလို့ဒိုဟာမှာချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံကြီးဝန်ကြီးကပြောဆိုသွားတာဖြစ်ပါတယ်ရှင်။အမေရိကန်ကရုရှားအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေဗုဒ္ဓဟူးနေ့ကထပ်မံချမှတ်ပါတယ်။ယူကရိန်းကိုစစ်ဆင်နိုင်ဖို့ရုရှားကိုထုတ်ကုန်တဲ့ဝန်ဆောင်မှုတွေထောက်ပံ့ပေးနေတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်300ကျော်ပြစ်မှတ်ထားအရေးယူခဲ့တာဖြစ်ပါတယ်ရှင်။ရိုဟင်ဂျာဒုက္ခသည်ဆိုင်ရာအချက်အလက်ကိုဖြည့်ရှင်းတဲ့နေရာမှာဘင်္ဂလားဒေ့ရှ်ရဲ့ခိုင်မာတဲ့မိဖက်ဖြစ်အမေရိကန်ကဆက်ပြီးရှိနေမယ်လို့အမေရိကန်တာဝန်ရှိသူတို့ကဗုဒ္ဓဟူးနေ့မှာပြောပါတယ်။ရိုဟင်ဂျာတွေဘေးကင်းခြင်းနေရပြန်နိုင်ရေးအတွက်ဒေတာရင်းနိုင်ငံတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အတူဆက်လက်ထောက်ခံသွားမယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်တန်ရုံးမှတာဝန်ထမ်းဆောင်နေတဲ့ဒုက္ခသည်ဆိုင်ရာဒေတာညှိနှိုင်းရေးမှူးမက်ကင်စီရိုးကပြောဆိုတာဖြစ်ပါတယ်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုဇော်မိုးကျော်ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ပြည်ကိုကြည်ရှုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ညပိုင်း9နာရီခန့်နေ့10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ3251တို့ကနေနားဆင်နိုင်ကြပါတယ်။ကျမသင်္ကီထိုက်ပါရှင်။